ဒီနေ့တက္ကရာ2019ခုနှစ်နိုဝင်ဘာလ29ရက်နေ့ဇန်နဝါရီနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်စေစုသာမြို့တောင်တရာရာမဗိမာဝိဟာရအကြောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာတရားစခန်းပွဲမှာကနေ့ကျေးဇူးပြုနေကြဖြစ်တဲ့တိစ္ဆာတရားများဆက်လက်ပြုကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားတခင်ကရောင်မြတ်ကြီးလက်ထက်တော်ခါကလာတုန်းကဘုရားရှင်ကရောင်မြတ်ကြီးသာဝတိပြည်မစေတဝန်ကျောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာသာဝတိမြေတော်ရင်ကတရားလာရောက်နားဦးကြတဲ့တရားသာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတိမဉ္စံသကရာဂามိမဉ္စံနာဂามိမဉ္စံအရဟတမဉ္စံများအတိအသည့်ရရှိတော်ကြသလိုယနေ့လည်းပဲအလုံးစုံတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတိမဉ္စံများရနိုင်ကြပါစေသကရာဂามိမဉ္စံများရနိုင်ကြပါစေအနာဂามိမဉ္စံများရနိုင်ကြပါစေအရဟတမဉ္စံများရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသတင်းအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ဘုန်းကြီးတို့ယနေ့ညတင်ပြဆွေးနွေးပြီးတော့ဟောကြားပေးမယ့်တရားကသာသင်ရင်ဘာဖြစ်မလဲဆိုတဲ့တရားကိုခဏညဟောပြပေးမှဖြစ်ပါတယ်ဒီကတ္တဝါတွေဟာမင်းကပြောခဲ့သလိုပဲသိချင်းတရားကိုမလို့မသိရင်ဆိုင်ကြရမှားကြီးပဲသိချင်းတရားရင်ဆိုင်ရပြီဆိုရင်အသေးတက်ဖို့အတွက်အသေးကိုဘယ်လိုလေးနဲ့ရင်ဆိုင်မလဲဆိုတာကိုမင်းကကျေးဇူးပြုပေးခဲ့တယ်ဘယ်လိုနည်းရင်ဆိုင်မလဲဆိုရင်တော့ရင်ဆိုင်နိုင်တဲ့နိလန်းကတော့၄မျိုးပြထားပြီမဲ့အဲ့ဒီ၄မျိုးထဲမှာအဓိကအကြဆုံးနိလန်းကတော့ကိုယ်ခန္ဓာကိုရှုပြီးတော့သိတဲ့နိလန်းဟာအကောင်းဆုံးသောနိလန်းပါပဲတတ္တမဆိုတဲ့ရုပ်တရားနံတရားခန္ဓာတရားဖြစ်တဲ့ဒုက္ခသစ္စာတရားတွေကိုယုံမှားခြင်းကင်းခြင်းနဲ့သိအောင်ကြိုးစားပြီးတော့သိတဲ့အသေးဟာအကောင်းဆုံးအသေးတစ်ခုပါပဲအဲဒီတော့မိမိတို့ရဲ့သိခြင်းတရားနဲ့ကြုံတွေ့တဲ့အခါမှာဘယ်လိုပုံစံနဲ့သိရမလဲဆိုတော့သိပုံသိနည်းကလေးတွေကလည်းပဲမိမိကကြိုတင်ပြီးတော့ပြင်ဆင်မထားဘူးဆိုလို့ရှိရင်ပုံစံအမျိုးမျိုးနဲ့သိခြင်းတရားကိုယူဆရတတ်ပါတယ်အဲဒီလိုယူဆရမယ်ဆိုလို့ရှိရင်ရေးရင်းကြီးစဉ်းစားရမှာက30ဘုံရှိတဲ့အချက်မှာဘယ်ဘုံကိုရောက်မလဲဆိုတဲ့ပြဿနာကလေးကိုရည်ရည်စဉ်းစားရမှာပါအဲ့တော့30ဘုံရှိတဲ့အချက်မှာဘုန်းတော်ပရိသတ်တွေယနေ့ပုရုဇဉ်ပုဂ္ဂိုလ်များဖြစ်ကြသည်အားလျော်စွာပုရုဇဉ်ပုဂ္ဂိုလ်ဆိုတာကသုဒ္ဓဝါဒဗြဟ္မဘုံကိုမရောက်နိုင်ဘူးသုဒ္ဓဝါဒဗြဟ္မဘုံဟာအနာဂတ်ပုဂ္ဂိုလ်များသာရောက်နိုင်တဲ့ဘုံဒီတော့30ဘုံထဲမှာသုဒ္ဓဝါဒဘုံထည့်ထားလိုက်ရမှာပေါ့နောက်တစ်ခါရူပဝါဒဗြဟ္မဘုံအရူပဝါဒဗြဟ္မဘုံအဲ့ဒီဘုံတွေကိုခုနသုဒ္ဓဝါဒမှာတပါးကျန်တဲ့ရူပဝါဒအရူပဝါဒဘုံတွေကိုပုရုဇဉ်ပုဂ္ဂိုလ်များရောက်နိုင်ပါတယ်ဒါပေမဲ့ဘယ်လိုပုရုဇဉ်ပုဂ္ဂိုလ်များမှသာရောက်နိုင်မလဲဆိုရင်ဇန်ရတဲ့ပုဂ္ဂိုလ်များသာရောက်နိုင်ပါတယ်ရူပဝဒရဇာရတဲ့ပုဂ္ဂိုလ်များကရူပဝဒရဗြဟ္မဘုံကိုရောက်နိုင်တယ်။အရူပဝဒရဇာရတဲ့ပုဂ္ဂိုလ်များကအရူပဝဒရဗြဟ္မဘုံကိုရောက်နိုင်တယ်။ဆရာဘုန်းကြီးတို့ပရိသတ်တွေကယနေ့ဒီရူပဝဒရဇာတို့အရူပဝဒရဇာတို့ကိုကိုယ်တိုင်ရအောင်လုပ်ထားတဲ့ပုဂ္ဂိုလ်များမဟုတ်သည့်အတွက်ရူပဝဒရဗြဟ္မဘုံအရူပဝဒရဗြဟ္မဘုံတို့ကိုလည်းပဲရောက်ဖို့လမ်းမရှိပါဘူး။အရိဇန်ဒီကိုရအောင်ကျင်းတဲ့ပုဂ္ဂိုလ်များဟာရေပေါ်ရာအားဖြင့်တော့သာသနာ့ဘကာလမှာသာဖြစ်တတ်တာပါသာသနာရင်းဆိုရင်လည်းပဲသာသနာကိုမကြည်ညိုတဲ့သာသနာကိုအဓိကမထားတဲ့ပုဂ္ဂိုလ်များမှသာဖြစ်တတ်တာပါဘာဖြစ်လို့လဲဆိုတော့သာသနာကိုအဓိကထားတဲ့ပုဂ္ဂိုလ်များဟာသာသနာတော်ရဲ့အဓိကနှစ်သာရပြီးဝိပဿနာတရားပဲဆိုတာသိနေတဲ့အခါကျတော့ဇန်တရားကိုအဓိကမထားကြတော့ဘူးဝိပဿနာကိုပဲအဓိကထားကြတယ်။သာသနာ့ဘကာလကြတော့ဝိပဿနာတရားကစိတ်သုံးနေတဲ့အချိန်ကဖြစ်တော့ ဆန်းအကျင့်လေအမြင့်ဆုံးအကျင့်ဖြစ်နေတာဒါကြောင့်မလို့အဲ့ဒီဆန်းအကျင့်ကိုအဓိကထားခြင်းရတာဒါကြောင့်ဘုရားသာဇာရဘုရားသာဇာရတဲ့ပုဂ္ဂိုလ်များဟာဘုရားတော်အဖြစ်တော့သာသနာ့ဘကာလမှာသာဖြစ်တယ်ကြပါလေဒါကြောင့်ခုလိုသာသနာ့ရဲ့ကာလမှာဘုန်းကြီးတို့ပြည်သားတွေကဘုရားဘာသာဝင်တော်စဉ်ပုဂ္ဂိုလ်များဖြစ်ကြသည်အားလျော်စွာဆန်းရတဲ့ပုဂ္ဂိုလ်မျိုးဆိုတာမရှိနိုင်ပါဘူးဒါက ဒီကရောက်နိုင်တဲ့ပုဂ္ဂိုလ်ရောက်နိုင်တဲ့ဘုံဖြစ်နိုင်တဲ့ဘဝဘယ်ဘဝတွေဖြစ်နိုင်တယ်လဲလို့ဆိုရင်လူဘဝဖြစ်နိုင်တယ်နတ်ဘဝဖြစ်နိုင်တယ်ငရဲတရိစ္ဆာန်ပိတ္တာသူရကယ်ဆိုတဲ့အပယ်၄ပါးဖြစ်နိုင်တယ်နော်အဲ့တော့ဖြစ်နိုင်တဲ့ဘုံဒီအာလုံးပေါင်းတော့7ဘုံအပယ်က၄ဘုံလူဘုံက2ဘုံနတ်ဘုံက6ဘုံအာလုံးပေါင်းလိုက်တော့ဘယ်နှဘုံလဲအဲ့ဒါဖြစ်နိုင်တဲ့ပုံတွေရွေးထုတ်လိုက်တာပဲအဲ့ဒါပဲလေးပုံဆိုတာကခွေးချင်းအပယ်လေးပုံဆိုတာကငရဲတရိစ္ဆာန်ပြိတ္တအတုရကေအဲ့ဒီအပယ်လေးပုံထဲမှာအတုရကေနဲ့ပြိတ္တကိုများပြည့်ပေါင်းပေါင်းပြီးတော့ဟောလီဟောတာရှိပါတယ်ဒါကြောင့်မလို့အပယ်လေးပုံကို3မျိုးနဲ့ပဲမှတ်ထားလိုက်ပါဒါရကလူပုံရောက်နိုင်တယ်နတ်ပုံ6ပုံရောက်နိုင်တယ်သောတာပန်မဖြစ်ပေမဲ့ပုရုဇဉ်ဘဝနဲ့လည်းပဲမိမိတို့ပြုထားတဲ့ကုသိုလ်ကံအလျော်စွာနတ်ဘဝရောက်နိုင်ပါလေ။ဟောသာသနာပကာလမှာမာဂလူလင်နဲ့ဉာဏ်နဲ့သူရဲ့အပေါင်းအသင်းတွေကုသိုလ်ကောင်းမှုတွေပြုပြီးတော့သိတဲ့အခါကျတော့နတ်ဘီကိုရောက်သွားကြတာကအထင်ရှားပဲ။အဲဒါကြောင့်မလို့ခေါင်းတို့ပြိဿတ်တွေလည်းပဲယနေ့တရားမရှိရင်လေကုသိုလ်များပြုထားမယ်ဆိုရင်လက်ပေါ်တော့အနည်းဆုံးရောက်နိုင်ကြတာပါပဲအဲဒီတော့ရောက်နိုင်တဲ့ဘုံကလူဘုံရဲ့နတ်ဘုံရဲ့အပယ်၄ပါးရဲ့အပယ်၃ဘုံရဲ့ပေါ့နော်၄ဘုံ၄မျိုးကို၃ဘုံနဲ့ချုံလိုက်အဲ့တော့အပယ်၄ဘုံကစပြီးတော့ပြောမယ်ဆိုရင်ဘယ်လိုပုဂ္ဂိုလ်မျိုးတွေအပယ်၄ဘုံရောက်နိုင်တယ်လဲဆိုရင်အခုတို့ပြောတဲ့ပုဂ္ဂိုလ်များအပယ်၄ဘုံကိုရောက်နိုင်တယ်အပယ်၄ဘုံထဲမှာရေဘုံရာအားဖြင့်စာထဲမှာပြောတာကတော့လောဘနဲ့ဒိဋ္ဌိရှိရင်ပြိတ္တာဖြစ်တယ်ပြိတ္တာဘုံရောက်မယ်လို့ဒီလိုပြောပါတယ်ပြိတ္တာနေတဲ့ဘဝအတူတကယ်ပေါ့ဒေါသနဲ့ဒိဋ္ဌိရှိရင်ငရဲပြေရောက်မယ်လို့ဒီလိုပြောပါတယ်မောဟနဲ့ဒိဋ္ဌိရှိရင်တိရိစ္ဆာန်ဘုံရောက်မယ်လို့ဒီလိုပြောပါတယ်နော်လောဘနဲ့ဒိပြိတ္တာပြေလောဘနဲ့ဒိပြိတ္တာပြေရောက်လေများသူကဒေါသနဲ့သိငရဲပြေရောက်လေများသူကမောဟနဲ့သိတရိစ္ဆာန်ပြေရောက်လေများသူကဒါရေပေါ်ရောက်လို့သာမှတ်လိုက်ပါမနော်။ဘာဖြစ်လို့တောင်းတော့ဆိုတော့ဘုန်းကြီးတို့စာရိပုတ္တရမှာဓမ္မပဒတွေမှာလောဘနဲ့သိပေမဲ့လို့လည်းပဲဘုန်းကြီးတို့တရိစ္ဆာန်ဖြစ်တဲ့ဇာတ်လမ်းကြီးတွေ့ဖို့ပါတယ်။ဒါရီလောဘနဲ့သိလို့လည်းပဲလူပြည်ပြန်ပြီးတော့ဆင်းဆင်းရဲရဲနဲ့တောင်းစားနေရတဲ့ပုံပုံတွေလည်းပဲဇာတ်လမ်းကြီးရှိပါတယ်။အဲ့ဒါအဲ့ဒီကအဲ့ဒါကြောင့်မလို့အခုပြောတဲ့နည်းလေးကတော့ဒါရေပုံရလို့ဒီလိုမှတ်လိုက်ပေါ့။ကောင်းပြီဒါဖြစ်ရင်လောဘဒေါသမောဟတရား၃မျိုးနဲ့သိရင်တော့အပယ်၄ပုံရောက်မယ်ဆိုတော့ရေပုံရကောင်းချက်တစ်ခုရသွားပြီ။ဒီလိုဆိုလူပုံနာပုံကဘယ်လိုပုံကိုမျိုးတွေရောက်နေသလဲလို့မေးရင်တော့ကုသိုလ်ကောင်းမှုပြုထားတဲ့ပုဂ္ဂိုလ်တွေဒါနာကုသိုလ်သီလကုသိုလ်ဝိပဿနာကုသိုလ်ဘာဝနာကုသိုလ်သမထဝိပဿနာဘာဝနာကုသိုလ်ဒီကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်တွေကလူပိဏ္ဍပြေကိုရောက်နိုင်တယ်လူပိဏ္ဍပြေကိုရောက်နိုင်တယ်ဒီလိုဆိုပါတယ်အဲဒီတော့မှဘယ်ကုသိုလ်ကလူပိရောက်မလဲဘယ်ကုသိုလ်ကလက်ပြေရောက်မလဲလို့ဒီလိုတော့အကန့်အသတ်မရှိပါဘူးအကန့်အသတ်မရှိပါဘူးဘုရားတော်အပြင်တော့ခေါင်းကြီးတို့စာရိပုတ္တရထဲမှာတော့တိတိကျကျညွန်ပြထားတာမဟုတ်ပေမဲ့ကဲခတ်ကြည့်ရတာကတော့ကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်များသည်သာသနာတွင်ဆိုရင်တော့လူပြည်ရောက်တတ်တာများပါတယ်သာသနာပတ်ဆိုရင်တော့နတ်ပြည်ရောက်တတ်တာများပါတယ်နော်များတော့ဖြစ်ပေါ့နော်သာသနာတွင်ဆိုရင်တော့လူပြည်ရောက်တတ်တာများတယ်ဘာဖြစ်လို့လဲဆိုတော့လူပြည်မှာသာသနာရှိတာကိုဘာလို့လဲသာသနာရှိတော့လူပြည်မှာပဲဘုန်းကြီးတို့သာသနာတွင်မှာပဲကျင့်ကြံကြကိုအားထုတ်ပြီးတော့မညာဖွညာနေရနိုင်တဲ့အခွင့်အလမ်းရှိတယ်ဒါပေမဲ့သာသနာ့ရင်းကာလမှာလက်ပြေကောမရောက်ဘူးလားဆိုတော့ဒီလိုတော့မဟုတ်ပါဘူးရောက်တာတွေလည်းရှိပါတယ်။ဘုန်းကြီးကဒါရေပုံရသဘောအနေနဲ့ပြောလိုက်တာပါ သာသနာ့ဘာကာလမှာဆိုရင်တော့ဘယ်ကိုရောက်တတ်တယ်လဲလက်ပြီကိုရောက်တတ်တယ်ဘာဖြစ်လို့တော့အဲ့ဒီပုဂ္ဂိုလ်ကြီးကုသိုလ်ပြုရတဲ့ပုဂ္ဂိုလ်ကြီးလူပြည်ပြန်ရောက်မယ်ဆိုလို့ရှိရင်လူပြည်မှာသာသနာမရှိတဲ့အတွက်သူတို့တော့ခွန်သန်းနေဆောင်းနေဒါကြောင့်မလို့လက်ပြီရောက်တာများတတ်တယ်ပေါ့ဒါတော့ရေပေါ်ရလို့ပဲသတ်မှတ်ပါပေါ့သတ်မှတ်သတ်မှတ်တာပေါ့နော်တကယ်ကောင်းပြီဒါကရေပေါ်ရသဘောလေးပြောလိုက်တာပါရေပေါ်ရသဘောဆိုရင်တော့အာငါတို့ကုသိုလ်ပြုရင်လူပြည်နဲ့ပြည်ရောက်မယ်။ငါတို့အာကုသိုလ်လုပ်ထားရင်အပယ်လေးပါရောက်မယ်။ဒါတော့ကုသိုလ်တွေလည်းတစ်ခုတစ်ခဲပြုကြတာပဲ။အဘုရုဇဉ်ပုဂ္ဂိုလ်တွေဆိုတော့အာကုသိုလ်ပါကင်းမလားဆိုတော့အာကုသိုလ်တွေလည်းမကင်းကြဘူး။ဘယ်နဲ့လုပ်မလဲ။ကုသိုလ်တွေလည်းရှိကြတယ်အာကုသိုလ်တွေလည်းရှိကြတယ်။ဒါဒီတော့သွားရမယ့်ဘဝက၁၇ဘဝ။သွားရမယ့်ဘဝက၁၇ဘဝ။အကြံဉာဏ်ခွဲကြည့်လိုက်ရင်အထက်ကခွန်အောက်က၄เนาะခွန်နဲ့၄နဲ့အထက်ပုံနဲ့အောက်ပုံနဲ့အထက်ပုံမဲရောက်မလားအောက်ပုံမဲရောက်မလားအတော်တော့အစင်းစားရခက်တဲ့အလုပ်ပါပဲကုသိုလ်တွေလည်းပြုထားကြတယ်အကုသိုလ်တွေလည်းပြုထားကြတယ်ကုသိုလ်လည်းရှိထားတယ်အကုသိုလ်တွေလည်းရှိထားကြတယ်ဘယ်ကုသိုလ်ဘယ်ကံကနေပြီးတော့မိမိတို့ကိုဆုံးဖြတ်ပေးသွားမလဲဆိုတာဟာအင်မတန်စဉ်းစားရခက်တဲ့အလုပ်တစ်ခုဖြစ်ပါတယ်အဲဒီတော့မိမိတို့မှာကုသိုလ်တရားတွေလည်းပြုထားတယ်အကုသိုလ်တရားတွေလည်းပြုထားတယ်ဘယ်ကုသိုလ်ဘယ်အကုသိုလ်ကအကျိုးပေးမလဲဆိုရင်တဲ့ဘုန်းကြီးတို့ဒါကိုဘာနဲ့သွားပြီးတော့တိုက်တာမလဲမေးရင်အဘိဓမ္မာနည်းနဲ့သွားပြီးတော့တိုက်တာရလိမ့်မယ်အဘိဓမ္မာဒေသနာတော်မှာလာတဲ့ဤစနစ်နဲ့ကြည့်မှအဖြေမှထွက်ပါလိမ့်မယ်ဘာဖြစ်လို့ဗိဓမာလို့သိကြပြောရတာလဲမေးရင်သုတ်တန်ကျမ်းဒီမှာဆိုတဲ့ယသဗျာဟောထားခဲ့တဲ့ဟောကြားချက်ကလေးတွေဘုန်းကြီးတို့တွေ့ရလေတွေ့ရတာရှိပါတယ်။တချို့တချို့ပုဂ္ဂိုလ်တွေကအဲဒီသုတ်တန်ကျမ်းမှာပါတဲ့ဟောကြားချက်ကလေးတွေကိုကြည့်ပြီးတော့အဲ့ဒါလောင်းနေတယ်မဲတင်းတင်းရောင်ရဲပြီးတော့ကိုယ့်ကိုယ်ကိုစိတ်ကြလိုက်ချက်နေတဲ့အလေးထားလေးတွေနဲ့တွေ့ရတတ်တယ်။ဒါပေမဲ့ဘုန်းကြီးတို့ပြောချင်တာကသုတ်တန်ကျမ်းမှာပါတဲ့တရားသည်အဲ့ဒီအချိန်တုန်းကအဲ့ဒီပုဂ္ဂိုလ်ကိုကြည့်ပြီးတော့အဲ့ဒီပုဂ္ဂိုလ်နဲ့လျော်ညီတဲ့တရားကိုဟောခြင်းဖြစ်တယ်လို့ဒီလိုမှတ်လိုက်ပါတချို့တချို့တရားတွေဟာအားလုံးနဲ့တိုက်ချင်မှာတိုက်တယ်။ဗာဒိဓမ္မတရားကတော့အားလုံးနဲ့တိုက်တဲ့တရားပဲ။ဘာဖြစ်လို့တော့မင်းရဲ့သုတ်တန်တရားကပုဂ္ဂိုလ်ကိုကြည့်ဟောတာ။ဗာဒိဓမ္မတရားကပုဂ္ဂိုလ်ကြည့်ဟောတာမဟုတ်ဘူးဓမ္မကိုကြည့်ဟောတာဒီလိုမှတ်လိုက်နော်။သုတ်တန်တရားကဘာကြည့်ဟောလဲ။ပုဂ္ဂိုလ်ကိုကြည့်ဟောတာ။ဗာဒိဓမ္မတရားကဓမ္မကိုကြည်ဟောတာပုဂ္ဂိုလ်ကိုကြည်ဟောတာဆိုတော့ဒီပုဂ္ဂိုလ်နဲ့ဟိုပုဂ္ဂိုလ်တို့ကျင်မတူတာအဲဒီခေတ္တကရှိတဲ့ပုဂ္ဂိုလ်တွေနဲ့ကိုယ်ကြီးရှိတဲ့ပုဂ္ဂိုလ်တို့ကျင်မတူတယ်ဒါကြောင့်မလို့သူတို့တွေဒီလိုလုံးလို့ဒီလိုဖြစ်ပေမဲ့ကိုယ်တို့လုံးလို့ဒီလိုဖြစ်ခြင်းမှဖြစ်တာအဲဒီဓမ္မဒိဋ္ဌနာကြတော့သွားပြီးတော့ရွေးလို့မရဘူးဟောခဲ့တဲ့ကိုယ်ကပုဂ္ဂိုလ်ကြည်ဟောတာမဟုတ်ဘူးဓမ္မကြည်ဟောတာအဲဒီဓမ္မမျိုးသာဖြစ်ရင်ဒီတိုင်းဖြစ်မှာဒီတိုင်းကျိုးပေးမှာပဲဆိုတာသာတရားရှိစရာမလိုတော့ဘူးအဲ့တော့ခွန်ကြီးတို့ဥပမာအဖြစ်နည်းနည်းလေးပြောကြည့်လိုက်ပါဦးမယ်။ဥပမာသုတ်တန်ကျမ်းမှာဆွေးကြပါစို့။ဘာကလေးတွေဝင်လူလို့90လက်ကဘာအပယ်မလားဘူးဆိုတဲ့ဇာတ်လမ်းကလေးတွေတွေ့တယ်။ခွန်ကြီးတို့ပြိဿတွေလည်းပဲကြားဖို့ကြပါလိမ့်မယ်နော်။ဘန်းတဲ့ဘွင့်လူလို့90လက်ကဘာအပယ်မလားဘူးဆိုရင်ဘန်းတဲ့ဘွင့်ရဲ့တန်ဖိုးကအများဆုံးရှိမှအမေရိကန်နိုင်ငံရဲ့တန်ဖိုးနဲ့တော့မသိဘူးမြန်မာနိုင်ငံတန်ဖိုးနဲ့ဆိုရင်အင်မတန်ကောင်းတဲ့ဘန်းဒီနော်ခွန်ကြီးတို့တပွင့်ဆိုလို့ရှိရင်တော့ယာကနာမျိုးရှိမှာပဲတခိုင်ဆိုရင်တော့ထောင်ကနာလောက်ရှိမှာပဲအဲဒီလောက်လူယုံနဲ့90တကဘာအပင်မလာဘူးဆိုရင်ခဏအလူဒါနာပြုနေကြတဲ့ပုဂ္ဂိုလ်များရဲ့တန်ဖိုးကအဲ့ဒီတည်းမကတန်ဖိုးကြီးကြီးတွေထူထားနေကြတာပဲဒီတော့အဲ့ဒီလောက်လူဒါတော့90တကဘာအပင်မလာဘူးဆိုရင်ဒီတည်းမကလူရင်တော့ကဘာပေါင်းယာထောင်ချီပြီးတော့အပင်မလာတော့ဘူးလို့ဒီလိုတွေးစရာရှိတာပေါ့ဟုတ်တယ်မလားကျွန်တော်တကကြာတော့ဘုန်းကြီးတို့ဗာပြောတော့သောတာပန်မဖြစ်သေးပေမဲ့လို့လည်းပဲသောတာပန်ကဲ့သို့ပြင်လို့ရှိရင်အပေမလားနိုင်တဲ့ကုသိုလ်ခုနှစ်မျိုးအများအားဖြင့်ဘုန်းကြီးတို့ဘာဇောကန်ဒီကာလဆိုရင်ပရိသတ်တိနာယတ္တပါလေအဲဒီကုသိုလ်ခုနှစ်မျိုးမှာဘာတွေပါတယ်လဲကျောင်းဆောက်လူဓာတ်တွေပါတယ်ရင်းနှီးရင်ကလူဓာတ်တွေပါတယ်ဘာဇောသင်္ကလူဓာတ်တွေပါတယ်နော်ဒီတော့ဝါဇုတင်ကန်းဒီဘောဓဘာသာဝင်တဲ့ဘောဓဘာသာဝင်တဲ့လူလိုပါပဲလူတိုင်းလူတိုင်းသဘောနေကြတဲ့အလူဒါနာပဲကျောင်းဆောက်ဦးဒီကိုတလကို တရားထဲနဲ့အကြောင်းတော်လုံးဖြစ်အောင်လားမဆောက်နိုင်ရင်နေရမယ်အနေနဲ့များတော့ပါဝင်ပြီးတော့ဆောက်တဲ့ဆောက်ထားကြတဲ့ပုံကိုယ်လေးကြီးပါပဲပါဝင်ထားတဲ့ကိစ္စကြတဲ့ပုံကိုယ်လေးကြီးပါပဲအဲဒီလိုလူသားတွေပြုတ်ပြီးတော့အေးစစ်အဲ့ဒီရုံမရှိတော့တဲ့ဘာမှလို့ဆရာမလို့တော့ဘူးเนาะစဉ်းစားကြည့်เนาะကျောင်းကလေးဆောက်ပြီးတော့ကျောင်းကလေးဆောက်ကျောင်းကလေးလူတန်းထားပြီးတော့ကိုယ့်အိမ်မှာကိုယ ဒီလိုသိချလိုက်ချနေလို့ရမလားမေးတော့သောတန်ကြီးနေနဲ့ပြောရင်တော့ဟုတ်တော့ဟုတ်နေတာပဲဒါပေမဲ့အဘိဓမ္မာနည်းနေနဲ့သွားကြည့်ရင်တော့ဒီလောက်နဲ့လည်းမပြည့်စုံသေးဘူးဟုတ်တယ်လို့ချင်းနေဖြစ်ပါလိမ့်မယ်လို့ပြောလို့မရဘူးနော်ချင်းနေဖြစ်ပါလိမ့်မယ်လို့ပြောလို့မရဘူးအဲဒီလိုပဲခေါင်းကြီးတို့အာလောကမှာဖြစ်မွန်းကြီးဆယ်ပါးပြမရဲ့အပယ်ကိုရောက်မယ်ဒီလိုစာရိပုတ္တမှာအဆိုရှိတယ်ပြမားတယ်ဆိုတာပြမားတယ်နည်းအတိုင်းတာလေးရှိတယ်အတိုင်းတာဆိုတဲ့နေရာမှာဘယ်လိုပြမားတာတော့ဆေးတက်ကကွက်သွားတာလားဆဲတာလားဆိုတာလားရိုက်တာလားပုတ်တာလားနှိမ့်ဆက်တာလားတတ်တာဖြတ်တာလားအတိုင်းတာလေးတွေရှိတယ်အဲ့ဒါအတိုင်းတာကဘယ်လိုပြမားတာတော့ဆေးကနေပြီးတော့ကွက်သွားတာလားဒါမှမဟုတ်လို့ရှိရင်နော်သူ့ဘောမှာရမ်းရမ်းပြပြဆက်ဆံမိတာလားဆဲတာဆိုတာလားဒီလိုအတိုင်းတာလေးတွေရှိတယ်အဲ့ဒီလိုပြုလို့တဲ့အခါမှာအဲဒီလိုပြုလို့ယုံတဲ့ကျင်းတွေအပယ်လာပါလိမ့်မယ်လို့သုတ်တန်ကျမ်းမှာပြောပင်ပြောကြညာတော့လည်းပဲအဘိဓမ္မာတိုက်တာကြီးလိုက်မယ်ဆိုရင်အဲဒီပုဂ္ဂိုလ်မျိုးအပယ်မလာတဲ့ပုဂ္ဂိုလ်တွေလည်းစာရိပုတ္တမတွေ့နေရတယ်ဘယ်လိုနည်းနဲ့တွေ့နေရသလဲမေးရင်ခေါင်းကြီးတို့မိမိတို့အဲဒီလိုခင်မွန်းကြီးဆယ်ပါးပြပါတဲ့ပုဂ္ဂိုလ်များသည်နော်ပြပါတဲ့ပုဂ္ဂိုလ်များသည်တရားအားထုတ်တဲ့အခါမှာတရားမရတတ်ပါဘူးလို့ဒီလိုဆိုတယ်။အဲဒီလိုဆိုတဲ့အတွေ့သိလို့ရှိရင်တောင်းမှန်ရတယ်။အကယ်၍အလောင်းကိုမသေးခင်မတောင်းမှန်နိုင်ရင်ဒီတဲ့အချိန်ခါမှာအလောင်းကိုသွားပြီးတော့ဥချပြီးတောင်းမှန်ရတယ်။အဲဒီလိုတောင်းမှန်မှုအခွင့်မသာဘူးဆိုရင်မြုပ်နေတဲ့မြေပုံကိုသွားပြီးတော့တောင်းမှန်ရတယ်။အဲဒီလိုတောင်းမှမို့တော့အကယ်၍စမပြေဘူးဆိုရင်ဥပမာမင်းချိုလိုက်တဲ့ပြာဖြစ်သွားပြီဆိုရင်လည်းပဲအဲဒီမင်းချိုထားတဲ့ပြာပုံကိုသွားပြီးတော့တောင်းမှလိုက်ရင်ကြည်တယ်လို့ကြည်ပြောက်တယ်လို့ဒီလိုနဲ့စာရင်းမှာအဆိုရှိတယ်။တောင်းမှရင်ကြည်တယ်ဆိုတဲ့အဆိုရှိတယ်။အဲဒီတော့အပင်ကြာခြင်းမကြာခြင်းနဲ့ပတ်သက်လို့ကဘာနဲ့တိုက်တာမလဲဆိုရင်ခေါင်းကြီးတို့အဘိဓမ္မာနည်းနဲ့တိုက်တာရမယ်။သုတ်တန်နဲ့သွားပြီးတော့တိုက်တာရင်အဖြစ်မှအကုန်လုံးမထွက်ဘူး။ရေပုံရပဲထွက်မယ်။အဲ့ဒါကြောင့်မလို့တရားကိုယ်တော်ပြုရင်ပဲရောက်ပါလိမ့်မယ်လို့ပြောပေမဲ့လို့လည်းပဲအဘိဓမ္မာရင်းနဲ့တိုင်းတာကြည့်လို့မတိုက်ဘူးဆိုရင်တော့လူတိုင်းမရောက်ဘူးလို့ဒီလိုပဲပြောရမှာပဲဒီကုသိုလ်ပြုလို့အပယ်မှလွတ်ပါလိမ့်မယ်လို့ပြောထားပေမဲ့လို့လည်းပဲအဘိဓမ္မာရင်းနဲ့တိုင်းတာကြည့်လို့မရောက်ဘူးဆိုရင်တော့သူလည်းပဲကျင်းနေမဟုတ်ဘူးလို့ဒီလိုပဲပြောရမှာပဲအဲ့ဒါကြောင့်မလို့ခေါင်းကြီးတို့သုတ်တန်ကြီးတခုတည်းနဲ့လေအဖြစ်မှမထွက်ပါဘူးအဖြစ်မှနေတဲ့ဘာညှိနိုင်မှအဖြစ်မှထွက်ပါလိမ့်မယ်လို့ဒါပြောချင်တာပါပဲဒါရီတော့အဖြစ်မှနေနဲ့ညှိလိုက်တဲ့အခါကျတော့အဖြစ်မှနေကဘာပြောတော့အဖြစ်မှမှာကံဆိုတာလေးကိုခွဲပြားထားတယ်နော်ကံဆိုတာလေးကိုခွဲပြားထားတယ်အဲဒီကံကဘာလဲဆိုလို့ရှိရင်နံပါတ်1ကရုကကံနဲ့နံပါတ်2အာသိနာကံနဲ့နံပါတ်3အာသနာကံနဲ့နံပါတ်4ကတ္တကံနဲ့အဲဒီလေးမျိုးနဲ့မှနံပါတ်4ကံကတော့ထပ်မထွက်ပါနဲ့ဒါကတော့ဘုန်းကြီးတို့အကျိုးမပေးမဲ့ကံ။ဒါကြောင့်မလို့နံပါတ်၄ကံကိုထပ်ထည့်ဆရာမလိုဘူး။ပရမကံ၃မျိုးကိုပြန်ပြီးတော့ပြောမယ်ဆိုရင်နံပါတ်၄ကံဒီကရုကကံ။ဘယ်လိုကံမျိုးလဲလို့မေးလို့ရှိရင်နော်။မနေ့ကပြောခဲ့တဲ့အာဟုသောယာမနိဒမိစ္ဆာဒိဋ္ဌိကံရဲ့ပိစ္ဆန္ဒဒိဋ္ဌိကံရဲ့အဲ့ဒါဒီကရုကကံ။ကုသောယာမဆိုလို့ရှိရင်တော့သင်္ယအဘိဓမ္မာတွေမှာအဘိဓမ္မာကျမ်းလေးမှာပြထားတာကတော့သာကုသိုလ်လို့ဒီလိုဆိုတယ်။မေကကုသိုလ်တော့ဟုတ်တော့ဟုတ်တယ်ဒါပေမဲ့ဉာဏ်ဥသိတာဖြစ်တဲ့အတွက်သူ့ကိုကုသိုလ်လို့မတောင်းဘူး။ဒါပေမဲ့လို့လည်းပဲဖောင်းကြည့်တော့မဲရသွားတဲ့ပုံကိုများလည်းပဲသူလည်းပဲအပယ်လေးပါးမှလွတ်သွားပြီဆိုတော့သူလည်းကရုကကအရာထဲမှာပြိယာပြင်ထည့်ခြင်းနဲ့ထည့်နိုင်ပါတယ်။အတိကတည်းရဲ့ထည့်ထားတာကတော့ဇန်ကုသိုလ်ပေါ့နော်။ဒီတော့ကရုကဆိုတာဘာပြောတာလဲချင်းနေကျိုးဝိမ့်မဲ့ကဒါဒီကရုကကဒီလိုမှလည်းပါတယ်ချင်းသည်အကျိုးပေးမဲ့ကံဒါဒီကရုကကံဒါဒီတော့ချင်းသည်အကျိုးပေးမယ်ချင်းသည်အကျိုးပေးမယ်လို့ပြောနိုင်တဲ့ကံဒီအဲ့ဒီကရုကကံပါပဲကျန်တဲ့ကံမပါပါဘူးနော်
အဲဒီကရုဏာကံကအာဟုသောယာမဘာတွေလဲနံပါတ်1နိယတမိစ္ဆာရိတိကံနိစ္စာတိနိယတမိစ္ဆာရိတိကံသာရှိထားမယ်ဆိုရင်ဒီဘောကိုကျင်းပြီးပဲကြမယ်ကျင်းပြီးပဲကြမယ်ဘလို့နည်းလည်းပဲတွေ့တွေ့ကြားကိုကြမှာပဲသာရကပိစ္ဆာရတ္တိယကံမိသတ္တကံဖိသတ္တကံယာနာသတ္တကံဘုရားကိုသိသိတရားပြုတဲ့ကံတန်ခါသိခွဲ့တဲ့ကံပရိကံနေပြုထားရင်လည်းပဲဒီဘောကိုဒီကျင်းပြီးအပေကိုကြားကိုကြမှာအခြားကတားလို့မရဘူးအဇဒတမေတုဖြစ်တတ်တာလေမြတ်စွာဘုရားနဲ့တွေ့တယ်မြတ်စွာဘုရားအမြဲတမ်းကြည်ညိုတယ်တရားလဲနားတယ်ရိုးရိုးသေးသေးကိုနားတာဒါပေမဲ့အပင်တော့ရောက်သွားတာပဲမတားနိုင်ဘူးတန်းနိုင်လို့အဲဒီကံนี่ပြုထားတဲ့ပုဂ္ဂိုလ်နော်နိသင်္ကန်နိရိယကံနဲ့ခုနနိဒာမေဇရိတိကံရှိထားတဲ့ပုဂ္ဂိုလ်များသည်တန်းနိုင်လို့ရွှေချောင်းကြီးအလုံးတရားဆောက်ပြီးလှူဒန်းလည်းပဲအပင်မှမလွတ်ပါဘူးအပေမမလုပ်ပါဘူးအပေမမလုပ်ပါဘူးဆိုတော့ဘောကြီးတို့သွားတရိရတယ်တိရိလင်္ကာနိုင်ငံမှာရှေ့တုန်းကရှင်မင်းရဲ့တပါးရှိတယ်အဲဒီရှင်မင်းကနာမည်တော့မင်းနေပါပြီသူရဲ့ခမည်းတော်ကိုတတ်ပြီးတော့သူကရှင်မင်းရောက်လာတယ်အဇာတတတို့လို့ပေါ့အဲဒီလိုလောက်လာတဲ့အခါတော့သူလည်းဘုရားဘာသာပဲဒီဇာလန်းနဲ့သူလည်းကြားဖို့ညင်ကြားဖို့မှာပါဒါပေမဲ့သူကရှင်မင်းဆိုတော့ကြီးကြီးကျယ်ကျယ်နဲ့ဆရာတော်တွေပြင့်ပြီးတော့ဗာပြောတော့အရှင်ဘုရားလည်းဒီပြီတော့ဖိတတ်ပြီးတော့ဒီပြီတော့ထိနေတတ်ခဲ့တယ်တပိတော့ပဲကြလိုက်မယ်အဲ့ဒီအပယ်မှာလွတ်နိုင်တဲ့နည်းလမ်းများအရှင်ဘုရားတို့ရှိပါသလားရှိရင်တပိတော့ကိုမင်ကြပါလို့ပြောပြီးတော့တောင်းပန်တယ်အမှန်ကတော့သိရတာနဲ့သွားတောင်းပန်တာပဲရဟန်းတော်ရှင်များတွေကလည်းဗတိစာကဒီလိုရှိတာပဲအဖေသတ်တဲ့ကံဒီဘလောက်ပဲကုသိုလ်တွေပြုပြုဘယ်လိုနည်းနဲ့မှပဲပြီးမှမလိုဘူးဆိုတာတတရထင်ရရှိနေတာပဲဘုရားသိရတာနဲ့သွားမေးတယ်မေးတော့ရဟန်းတော်ရှင်များတွေကလည်းသူ့ကြဘယ်လိုပြောနိုင်မလဲအတကားကြီးအရှင်မင်းမြတ်ပိသန္တရိယကံပြုလုပ်ထားတဲ့ပုဂ္ဂိုလ်တွေကျင့်နေပေကြမှာဖြစ်တဲ့အတွက်လွတ်အောင်လုပ်နိုင်တဲ့ကံမရှိဘူးဒီထဲမှာပြောလိုက်တာအဲဒီလိုပြောလိုက်တဲ့အခါတော့မကြည်နာဘူးပြန်လာတယ်အခြားကြဘာသာဝင်တွေသွားမေးတယ်အဲဒီခေတ္တကသူတို့နိုင်ငံမှာရှိတဲ့ဘာသာတွေသွားမေးတယ်သွားမေးတဲ့အခါတော့ဟာအရှင်မင်းမြတ်ဒီတော့ဘယ်လိုပဲကံတွေပြုလုပ်ပြုလုပ်ကျွန်တော်တို့ရဲ့ဘာသာတရားအရာအဲဒီကံမှာလွတ်အောင်ပြုနိုင်ပါတယ်လို့အဲဒီလိုလည်းပြောလိုက်တော့အဲ့ဒီရှင်မင်းအဲ့ဒီဘာသာနဲ့တခါလဲဝင်လာတာပဲအဲ့ဒီတော့ဖြတ်တော့ဖြတ်သားပဲနော်တကယ်ကောင်းပြီဒါမှတော့အဲ့ဒီပိသန္တရိယကံရဲ့နေတာမိစ္ဆရိယကံရှိထားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီပြင်ရင်ဘာဖြစ်မလဲအပယ်ကြကိုကြမှာမကြဘဲနေကိုမနေဘူးဘယ်ကံမှတားလို့မရဘူးဒါပြောတာနော်တော့ကုသိုလ်ကံရမှာဆိုလို့ရှိရင်ကရုဏာကံကြီးနေတဲ့ကံဘယ်ကံကိုသတ်မှတ်တာလဲဇာကုသိုလ်ကိုသတ်မှတ်တာလဲရူပဝဆရာကုသိုလ်ကံက5မျိုးအရူပဝဆရာကုသိုလ်ကံက4မျိုးပေါင်းတော့6မျိုးအဲဒီ6မျိုးရထားမယ်ဆိုရင်တဲ့ဘယ်တော့ပဲအဲဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာအဲဒီဇန်นี่တည်နေရင်ပေါ့နော်အဲဒီဇန်นี่တည်နေရင်ဇန်ရှောင်းသွားတာမျိုးဆိုတော့မဆိုလိုဘူးအဲဒီဇန်นี่တည်နေတယ်ဆိုတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တဲ့အဲဒီဇန်นี่တည်ပြီးတော့အဲဒီဇန်နဲ့သာဝิญဉ်ချုပ်သွားမယ်ဆိုရင်ပရမဇန်ရထားတဲ့ပုဂ္ဂိုလ်ဒီပရမဇန်ကျင်းနေရမယ်ပရမဇန်မှကျင်းနေရမယ်ဒုတိယသာဒုတိယသာရထားတဲ့ပုဂ္ဂိုလ်သည်ဒုတိယသာမို့ကျင့်နေရမယ်အတိအတိပေါ့နော်အာရိပသာရထားတဲ့ပုဂ္ဂိုလ်ကလည်းအာရိပဘုံကျင့်နေရမယ်ကရုဏာကံအခြားကံတားလို့မရဘူးတဲ့ကျင့်နေရမယ်ကံကျင့်နေကြွပေးမယ်ကံဒီလိုဆိုရတယ်နော်အဲဒီတော့ကုသကံရမှာဘုရားတော်ကရူပသရကုသိုလ်သည်ကရုဏာကံကြီးနေသောကံအခြားကံကလည်းတားလို့မရဘူးအာကုသိုလ်နေရာမှာနေရမေသာရိတိကံနဲ့သေသာရိတိကံသည်ကြီးနေသောကံအခြားကံလည်းကံလာပြီးတော့တားလို့မရဘူးအဲဒီကုသိုလ်နဲ့အာရိအာကုသိုလ်ကလွဲရင်အခြားကံလာပြီးတော့တားလို့ရတယ်အခြားကံကလာပြီးတော့ကန့်ကွက်လို့ရတယ်အစာထိုးသွားလို့ရတယ်ဒါကိုပြောချင်တာအဲဒီလိုဆိုတော့မိမိတို့ရဲ့တဏ္ဍာမှာအဲဒီကြီးနေတဲ့ကရုဏာကံကြီးမရှိဘူးဒါဘုန်းကြီးတို့ဒီပေါ်ရာအဖြစ်ဘုရားဘာသာဝင်တွေမှာဒီကံนี่မရှိဘူးဆိုတာတွေ့လို့ရပါလေ။ဒိဋ္ဌမိစ္ဆာတိကံလည်းမရှိဘူး။အမိသတ္တကံ၊ဖေသတ္တကံ၊ယန္တတ္တကံ၊ဆရာသိသိတရားလုပ်တဲ့ကံ၊သံဃာသိခေါ်တဲ့ကံဒီကံนี่လည်းမရှိတာများပါလေ။အတော့ဘုန်းကြီးတို့မရှိဘူးလို့ကိုပြောလို့ရပါလေ။ကုသိုလ်ကံအရာမှာလည်းပဲဇာကုသိုလ်တွေလည်းခုနပြောသလိုမရှိဘူးလို့ကိုပြောလို့ရပါလေ။ဒီတော့ကရုဏာကံရှိတဲ့ပုဂ္ဂိုလ်အမြဲတမ်းနေပါလေ။အဲ့ဒီလိုနေတဲ့တော့ကျင်းပြီးအကျိုးပေးမဲ့ကမရှိကြပါဘူး။အဲ့ဒီလိုမရှိဘူးဆိုရင်ဘယ်ကံကအကျိုးပေးမှာတော့အရှင်ဖေ။ကျန်တာကုလားတော့ကဘယ်ကံကျန်လဲ။နှစ်ကံကျန်တယ်။ဟုတ်တယ်မလား။ ဘာကလည်းဘာကလည်းအာသိဏကံနဲ့အာသနာကံဟုတ်ပြီအာရိကဏကံရဲ့သဘောသွားကိုပဲဝေဖန်ဖို့ရှိတော့တယ်ဒါဒီတော့အာသိဏကံကဘာပြောတာလဲမေးတော့နေတူဝသုံးမဟုတ်လားစင်လားစင်သုံးမဟုတ်နေစင်နေစင်နေစင်နေစင်ဆိုတာကတော့နည်းနည်းရှင်းလာပေါ့နော်လားစင်တို့နေစင်တို့ဟုတ်လားအမြဲတမ်းပြုလုပ်နေတဲ့ကံအမြဲတမ်းပြုလုပ်နေတဲ့ကံဒီအာသိဏကံဒီကံဒီကလာကြမှာပြုလုပ်တဲ့ကံဒီအာသနာကံအာသနာသရနိပါလို့ဆိုလို့လေဒီကံဒီကလာကြမှာဖြစ်ပေါ်လာတဲ့ကံဒီအာသနာကံနေစင်နေစင်ပြုလုပ်နေတဲ့ကံဒီအာသိဏကံအဲဒီတော့ဘုရားဗသာဝင်ဖြစ်ရတဲ့အလျော်ဆိုအာသိဏကံဘက်ကသုံးသက်ကြည့်ကုသိုလ်တွေလည်းနေစင်လောက်ပဲဘုန်းတော်ပြိဿတွေပြုလုပ်ခဲ့ကြဘူးပါလေအနည်းဆုံးတော့ဘုရားပန်းကံမဲ့ရေချာကံမဲ့ဘုရားရှိခိုးမဲ့ပြိစိတ်မဲ့တရားနာမဲ့ဒီကံလေးတွေအများကြီးနေကြတာပဲဒါကအစိနာကံလို့ပြောလို့ရပါတယ်အာဟုလောကံနဲ့ပတ်သက်လို့လည်းပဲဂါဘသီလမမြဲရင်သာနေရမယ်နော်တန်ဃာဘသီလမြဲရင်သာနေရမယ်အစိနာပတ်သက်လို့ဖြစ်တဲ့တဏှာတို့ဒိဋ္ဌိတို့အတဏ္ဍာပတ်သက်လို့ဖြစ်တဲ့တဏှာတို့ဒိဋ္ဌိတို့တဏှာရတာဒိဋ္ဌိရတာပတ်သက်လို့ဖြစ်တဲ့တဏှာတို့ဒိဋ္ဌိတို့တဏှိတဏှာတို့ဒိဋ္ဌိတို့ကနေပြီးတော့သူတို့ဥသိပြီးတော့ပြုလုပ်တဲ့ကံဒီကံတွေကိုကြည့်ရင်ကုသိုလ်ကံလို့ပြောလို့မရဘူးဒါအကုသိုလ်ကံပဲသရဝသက်တာမတတ်ရင်နေရမယ်သရဝပစ္စည်းတာမခွင့်ရင်နေရမယ်အစင်းကလေးကိုကြည့်လိုက်တယ်ကြည့်တဲ့အခါမှာဝေဒနာဖြစ်မယ်တဏှာဖြစ်မယ်ဥပါဒါကံဟောကံရောက်ပါပြီအရိကံကလူသိတဲ့ကံလေတဏှာဥပါဒါကိုသိတဲ့ကံကုသိုလ်ကံလားအကုသိုလ်ကံလားမင်းအကုသိုလ်ကံသရဝပစ္စည်းမခိုးပြီမဲ့လို့လည်းပဲမိမိရဲ့တဏှာမှာတတိမကိန်းနိုင်ရင်တော့အကုသိုလ်ကံနေနေစဉ်ဖြစ်နေတာပဲဟုတ်ရလားဘယ်ရှင်ဒီမှာဖြစ်တော့ဉာဏ်ကနေအရှင်ကိုမြင်နိုင်ဖြစ်နေတာပဲဉာဏ်ဥသိမပိနိုင်ရင်အချိန်တိုင်းမှာဖြစ်နေတာပဲနာကနေတာကိုကြားတိုင်းဖြစ်နေတာပဲနှာခေါင်းကနှာကိုရှုတိုင်းဖြစ်နေတာပဲနေရာကရတာကိုစားတိုင်းကာယကြီးကဒုတိယကိုဒုတိယတိုင်းဒီကံနေဖြစ်နေကြတာပဲတဏှဥသိတဲ့အကံဒိဋ္ဌိဥသိတဲ့အကံဖြစ်နေကြတာပဲဒီတော့နေစဉ်နေစဉ်ဖြစ်နေတာဆိုတော့ဒီကံတွေကိုလည်းပဲဘယ်လိုပြောမလဲအာသိဏကံလို့ပြောလို့မရဘူးလားရဒါပဲရတာပဲပါဠိလိုဆိုတော့နှစ်ခုကိုချိန်တော့ကြည့်လိုက်တဲ့အခါမှာနော်ကုသိုလ်ကံကလည်းအာသနကံရှိတယ်အကုသိုလ်ကံကလည်းအာသနကံရှိတယ်တွူးနေပြန်ပြီအဲ့ဒါလို့မလဲအဲ့ဒါလို့တွူးနေတဲ့အခါကျတော့အဲ့ဒီကုသိုလ်ကံကအကျိုးပေးမှလားအကုသိုလ်ကံကအကျိုးပေးမှလားဆိုတဲ့အပိုင်းမှာကြည့်လိုက်တဲ့အခါကျတော့ဒီအာသနကံဒီပရိသန်ရဲ့အကျိုးမပေးပါဘူးတဲ့ဒီကပရိသန်ရဲ့အကျိုးပေးတာကဘယ်ကံကမှအကျိုးပေးမလဲမေးရအာသနကံကမှအကျိုးပေးတာပါတဲ့ဘယ်ကံကအကျိုးပေးလဲဘယ်ချိန်မှာဖြစ်တာလဲသေကံဤကာလကြမှာဖြစ်တဲ့ကံနော်သေကံဤကာလကြမှာဖြစ်တဲ့ကံအဲ့ဒီကံကအကျိုးပေးတာပါတဲ့အဲ့ဒီကံကအကျိုးပေးတာဆိုတာအဲ့ဒီကံကကုသိုလ်ကံလည်းဖြစ်နိုင်တယ်အကုသိုလ်ကံလည်းဖြစ်နိုင်တယ်ကုသိုလ်ကံအဲ့ဒီအချိန်လေးမှာကုသိုလ်ကံဖြစ်သွားရင်ဒီဘက်ကိုဖယ်ရအောင်မလဲကုသိုလ်ကံဖြစ်သွားရင်အခုနဘယ်နှပုံလဲခုနှစ်ပုံခုနှစ်ပုံနဲ့ကတစ်ပုံပုံပေါ့နော်အကုသိုလ်ကံများဖြစ်သွားရင်ဘယ်ရောက်မလဲ၄ဘုံတည်းကတဘုံပေါ်ရောက်သွားမယ်အဲဒီအချိန်မှာဘာကံဖြစ်မလဲဆိုတာဘုန်းကြီးတို့ပြေတာတွေဘယ်လိုလုပ်တတ်မလဲမတတ်တတ်ဘူးအာသိဏကံတုန်းကတော့ငါကုသိုလ်တွေပြုထားတာလားအကုသိုလ်တွေပြုထားတာလားကုသိုလ်ကိုသုံးသပ်လို့ရတယ်ကုသိုလ်ကိုဝေဖန်လို့ရတယ်ကြာပြီးတော့ချက်ဆိတ်လို့ရတယ်အကုသိုလ်ကံများနေတယ်ဆိုရင်အကုသိုလ်ကံလျှော့ကုသိုလ်ကံနေတယ်ဆိုကုသိုလ်ကံညီမများပြုချိန်လို့ရတယ်နော်အာသနာကဘယ်လိုသွားချိန်မလဲတေဂဏိကလာရောက်ပါပြီဟုတ်ရလားတေဂဏိကလာရောက်ပါပြီဘယ်လိုလုံးမှမချိန်တတ်ဘူးဘယ်အချိန်မှဖြစ်တာလဲလို့မေးတော့အဘိဓမ္မာဒေသနာတော်လို့ရပြောမယ်ဆိုရင်တေဂဏိကလာမရဏသန္တာသောသောဂဏိမှာတတ်ဖြစ်တာတဲ့မရဏသန္တာသောဆိုတာမရဏသရကဒေတာအာသနာသရနိဗ္ဗာန်ဒေတဲ့အချိန်ရနိဗ္ဗာန်မှာဖြစ်တဲ့သောအဲဒီသောမှာတတ်ဖြစ်တာသောဆိုတာဒီဘယ်လိုစိတ်မျိုးလဲလို့မေးသိစိတ်လို့အကြံမြတ်မှတ်လိုက်ပါတော့သောတာပန်စိတ်လည်းသိစိတ်အဲသောမောတဲ့ဝိဘက်စိတ်ကမသိစိတ်လို့အကြံမြတ်မှတ်လိုက်ဝိဘက်ကမသိစိတ်သောကသိစိတ်ဒီလိုအကြံမြတ်မှတ်လိုက်ဒါဒီဒီကြကြတော့ဘုန်းကြီးတို့သတ်မှတ်ထားတာတော့မဟုတ်ပါဘူးအကြံမြတ်ကဒီလိုပဲရေပေါ်ရမှတ်လိုက်ပါဒီတော့ဘုမဆရာပါဆိုအိပ်ပျော်နေတယ်နှိမ့်နှိမ့်ချာချာအိပ်ပျော်နေတယ်စိတ်မရှိဘူးလားရှိလားရှိတာပေါ့နော်နှိမ့်နှိမ့်ချာချာအိပ်ပျော်နေတယ်ဘာသိတယ်လဲမင်းဘာမှမသိဘူးအဲ့ဒီအချိန်မျိုးမှာဗာစိတ်နဲ့နေတယ်ဝိဘစိတ်နဲ့နေတယ်။ဩသိတယ်တဲ့စကားနဲ့ပြောရင်တော့မသိစိတ်နဲ့နေတယ်ပေါ့။ဒါဘုန်းကြီးတို့ မသိသိတို့သိသိတို့ဆိုတဲ့သက္ကနောသုံးတာသုံးရတာပါတိုက်ရတာမတူပါဘူးနော်မတူတဲ့အခါကျတော့ပါဠိသုံးတယ်ပဲသုံးကြပါစို့နိမိတ်ချာချာအိမ်ပြောင်းနေတယ်ဗာစိနဲ့နေတယ်ဝိမစိနဲ့နေတယ်တတိလိနေတယ်ဗာစိနဲ့နေတယ်ဝိမစိနဲ့နေတယ်မိခင်ရဝါနေမနေတယ်ဗာစိနဲ့နေတယ်ဝိမစိနဲ့နေတယ်ဒီလိုမလားမိမျောနေတယ်ဗာစိနဲ့နေတယ်ဝိမစိနဲ့နေတယ်ဇောစိနဲ့ဇောစိမရှိဘူးဇောစိကဘယ်အချိန်မှရှိတော့တတိရတဲ့အချိန်မှဖြစ်တယ်အိမ်ပြောင်းနေတဲ့ပုံစံဆိုလို့ရှိရင်အိမ်မက်မတ်တဲ့အချိန်မှဇောစိဖြစ်တယ်အိမ်မက်မတ်တဲ့အချိန်မှဇောစိဖြစ်တယ်လို့လာတဲ့အချိန်မှာလည်းသောသိဖြစ်တယ်နော်အနည်းဆုံးတော့အိမ်မက်တဲ့အချိန်မှာသောသိဖြစ်တယ်အိမ်မက်တော့မမဲလောက်အောင်အိပ်ပျော်နေတယ်ဆိုရင်တော့ဘာစိတ်နဲ့နေတော့ဝိပဿနာနေတယ်ဒီနေရာမှာဝိပဿနာကကျိုးပေးမှလားသောသိကကျိုးပေးမှလားသောသိကကျိုးပေးမှဘာဖြစ်လို့လဲပြီးတော့ကံဖြစ်သွားတာသောသိကကံဖြစ်သွားတာကိုဝိပဿနာကံမဖြစ်ဘူးသောသိကကံဖြစ်တာအဲဒီတော့သောသိကမှကျိုးပေးတာအဲ့တော့မင်းမျောသွားတယ်ဘယ်လောက်ထိမင်းမျောသွားတယ်လဲဆိုရင်ဘာမှသူစိတ်ထဲမှာဘာမှမသိတော့အောင်မင်းမျောသွားတာဒီနေ့ချာချာအိပ်ပြောတဲ့ပုံကမျိုးကဲတော့မင်းမျောသွားတာအဲ့ဒီအချိန်မှာဗာစိနဲ့နေလဲဝိပဿနာနေတယ်ဟောအပြင်ကလူကကြီးတော့မင်းမျောနေတယ်လို့ထင်မိမဲ့သူစိတ်ထဲမှာတခုခုသိနေရင်သောစိတ်ပဲဒါကြတော့ဘုန်းကြီးတို့ပြိတ္တာတွေသိနိုင်မှာမလားအဲ့ဒီတဲ့ပုံကတည်းကသူအိမ်မက်မက်နေသလားမမဲဘူးလားသလားကိုအပြင်ကလူကကြီးလို့သိနိုင်သလားသိပါသားသူပဲသိမယ်ဟုတ်တယ်မလားအဲ့တော့တတိယနေတဲ့ပုဂ္ဂိုလ်ကလည်းမင်းမျောနေတဲ့ပုဂ္ဂိုလ်ကလည်းပဲတကြွတကြွပုဂ္ဂိုလ်ကမေးတာမေးမင်းမျောတာမင်းမျောနေတာဒါပေမဲ့သူကလည်းသူကတော့သိနေတာပဲတကြွများဆိုလို့ရှိရင်နော်မင်းမျောနေတယ်မင်းစည်းပေးထားလို့မင်းမျောနေတာဖြစ်ဖြစ်အဲတတိယလို့မင်းမျောနေတာဖြစ်ဖြစ်ယောဂဗျာတွေနှိမ့်ဆက်လို့မင်းမျောနေတာဖြစ်ဖြစ်အပြင်ကလူကကြီးတော့၂ရက်၃ရက်မင်းမျောနေတယ်ဒါပေမဲ့သူထဲမှာတော့သူကလည်းသူကတော့တနည်းအားဖြင့်သူရောက်နေတယ်ဘယ်ကိုသွားနေတယ်ဘယ်ကိုလာနေတယ်ဘယ်လိုနဲ့ဘာလို့ပြောနေတယ်အော်သတိပြန်ရတဲ့အခါကျတော့ပြန်ပြောတာတွေဘုန်းကြီးတို့တွေ့ဖို့ပါလေ။ဘုန်းကြီးတို့ပြိဿတွေလည်းတွေ့ဖို့မှာပါ။နော်။အပြင်ကလူကတော့မင်းမျောနေတယ်လို့ပဲပြောတာပဲ။ဒါပေမဲ့သူ့မှာတော့တကယ်တမ်းကျတော့တဏှာရမှာသူသွားနေတယ်၊ဘယ်ကိုသွားနေတယ်။အဘလူတွေနဲ့စကားပြောနေတယ်။ပြီးတော့အရင်ကနေပြန်လာတယ်။ပြန်လဲလာတော့မျိုးလုံးဖွင့်ချလိုက်တော့မှဟောငါမင်းမျောနေတာကိုဒီလိုသိလိုက်တာကိုနော်။အဲဒီလိုအပြင်ကလူကမင်းမျောတယ်လို့ထင်နေပေမဲ့သူရဲ့အတွင်းတန်တာမှာအတိကလေးရှိနေတဲ့ဒိနေယာယာကိုအိမ်မက်မဲ့လိုမျိုးရှိနေသေးတယ်ဆိုရင်ဒါလည်းဇောဖြစ်နေသေးတာပဲ။ဟုတ်ရလား။ဒါလည်းဇောဖြစ်နေသေးတာပဲ။ဘယ်အချိန်ကျမှဇောမဖြစ်တော့တယ်လဲမေးရင်ဘာမှမသိတဲ့အချိန်ကျမှဇောမဖြစ်တာ။ဒီလိုဆိုတော့မေမျောနေတဲ့ပုဂ္ဂိုလ်တိုင်းဒီသူရဲ့တန်တာမှာဇောဖြစ်သလားမဖြစ်ဘူးလားဆိုတာကိုဘုန်းကြီးပြေတာဘယ်လိုလုပ်သိ။ဆရာဝန်တွေတော့သိလားမသိလားတော့မသိဘူး။ဘုန်းကြီးတို့တော့မသိနိုင်ဘူး။ဒီထဲမှာဆရာဝန်တွေပါတာပဲ။သိလားသိနိုင်လားမသိနိုင်ဘူးနော်လှုပ်တော့လှုပ်လဲမလှုပ်ဘူးဘာမှလည်းမသိဘူးဘာမှလည်းမလှုပ်ဘူးဒါပေမဲ့သူရဲ့အတွင်းစိတ်ကဒီနေရာရောက်နေသလားသိနေသလားမသိဘူးလားဘယ်လိုမှအကဲခတ်လို့မရဘူးအဲဒီတော့ဒါတွေကတိုင်းတာလို့မရတဲ့ဟာတွေပေါ့နော်အဲ့တော့တိုင်းတာလို့မရတဲ့ဟာဆိုတော့တချို့တချို့ကပြောတယ်အရင်မရတဲ့မင်းမျိုးနေတဲ့ပုံကိုယ်တွေသူရဲ့တဏ္ဍာမှာကုသမမသိအကုသမမသိဘယ်နဲ့လုံးမလဲတဲ့ဆိုတော့စဉ်းစားတယ်မင်းမျိုးနေတာတော့ဟုတ်ပြီဒါပေမဲ့အမြားအမြင်သာမင်းမျောနေပြီမဲ့သူရဲ့အတွင်းစိတ်ကတဏှာမှာသွားနေပြီးတော့အဲဒီနေရာမှာလောဘဒေါသတွေဖြစ်နေခဲ့တော့ဘာသောလို့ပြောမလဲအကုသိုလ်သောလို့ပြောရမှာပဲနေတော့မင်းနေတာပဲအိမ်မက်မက်တို့လေဟုတ်တယ်မလားအဲအဲဒီအချိန်မှာသူကတွေဖျားနေသွားဖို့နေတယ်လူတွေလုံးနေတယ်အဲဒီလိုများသူစိတ်ထဲမှာသိနေတယ်ဆိုရင်ခံစားနေတယ်အိမ်မက်မက်တို့များဖြစ်နေတယ်ဆိုရင်ဘာသောသောတယ်လို့ပြောမလဲအကုသိုလ်သောဆရလို့ပြောရမှာပဲဟုတ်တယ်မလားအဲ့တော့သူရတွဲစိတ်ထဲမှာကုသိုလ်သောတွေဖြစ်နေသလားအကုသိုလ်သောတွေဖြစ်နေသလားကိုမသိနိုင်ဘူးလေအကယ်၍ဘာမှမသိတော့အောင်မေးသွားတယ်ဆိုရင်ဘယ်နဲ့လုံးမလဲဒါလည်းမေးစရာရှိတာပေါ့နော်မေးတော့မေးသွားတယ်မေးတဲ့အခါမှာဘာမှကိုမသိတော့ဘူးနော်ဘာမှကိုမသိတော့ဘူးအဲ့ဒီတော့ဘာမှမသိတဲ့အသိစိတ်ကလေးပြန်အပြင်ကလူကကြဲချလို့မရနိုင်တဲ့အိမ်မက်လို့အသိစိတ်ကလေးတော့မရှိပါဘူးဆိုပါတော့နော်ဥပမာဥပမာအဲဒီလိုမရှိရင်နောက်ဆုံးသောတွေဘယ်သောလို့ပြောမလဲဆိုရင်စာရတော့တိုက်ရမှာပါဘူးဒါပေမဲ့ဘုန်းကြီးတို့မှတ်ကြည့်ရတာကတော့အဲဒီလိုမဖြစ်ခင်နောက်ဆုံးဖြစ်တဲ့သောပဲဟုတ်တယ်မလားအဲဒီလိုမဖြစ်ခင်နောက်ဆုံးဖြစ်တဲ့သောဥပမာမင်းသိပြီးတဲ့ဆိုမမေ့ခင်နောက်ဆုံးဖြစ်တဲ့သောပေါ့နော်မင်းသိပြီးတော့မယ်ဆိုရင်မမေ့ခင်နောက်ဆုံးဖြစ်တဲ့သောတတိနှစ်တော့မယ်ဆိုရင်တတိမနစ်ခင်နောက်ဆုံးဖြစ်တဲ့သောဒီလိုပဲပြောရမှာပဲ သို့တော့အဲ့ဒီတော့တတိယသွားတဲ့အချိန်မှာခုနပြောသလိုအိမ်မက်မဲ့သလိုမျိုးပြန်ဖြစ်နေသေးတယ်ဆိုရင်ဒီဇဝနောက်ဆုံးဆုံးမဟုတ်ပြန်ဘူး။အဲ့ဒီနောက်ဆုံးဖြစ်တဲ့ဇဝမှာနောက်ဆုံးဆုံးပြန်ဖြစ်တယ်။နော်။အဲ့ဒီလိုလေးတော့မှတ်ပါတော့။ဒါကတော့တတိကျကျတိုင်းတာပြလို့မရနိုင်တဲ့အရာဆိုတော့ဒီလောက်ပဲထားလိုက်ပါတော့။တေကောင်မယားဒီနောက်ဆုံးဆုံးဒီကုသိုလ်ကံဖြစ်မလားအကုသိုလ်ကံဖြစ်မလားဆိုတာဟာဘယ်လိုမှပြောနိုင်ဘူး။အကယ်၍နောက်ဆုံးဆောင်ကကုသိုလ်ကံဖြစ်ရင်ဒီပုဂ္ဂိုလ်ပဲရမလဲသတိပုံရမလားခொနယ်ပုံရမလားနောက်ဆုံးဆောင်ကအကုသိုလ်ဖြစ်ရင်၄ပုံရမလားဒီတော့အာသိဉ္ဏကံနဲ့အာသနကံနှစ်မျိုးထဲမှာနောက်ဘဝအတွက်ဒါသိရင်ဘယ်ရောက်မလဲဆိုတဲ့ဆုံးဖြတ်ပြင်းနိုင်တာဒီဘယ်ကံကဆုံးဖြတ်ပြင်းနိုင်တာလဲအာသနကံဟုတ်ရလားအာသိဉ္ဏကံကဆုံးဖြတ်ပြင်းမှာလားအာသနကံကဆုံးဖြတ်ပြင်းမှာအာသနကံကဆုံးပြပေးပါသို့သောအာသနကံကဆုံးပြပေးတော့အာသနကံလုံးထားတဲ့ကုသကံနဲ့အကုသကံနဲ့အလကားဖြစ်ပြီလားကုံသားပြီလားမေးရင်မကုံဘူးအခွင့်အရေးတို့ကလည်းဒုတိယဘဝတတိယဘဝကျတော့ပြန်လာခြင်းလာသေးတာပဲဟုတ်တယ်မလားပြန်လာခြင်းလာသေးတာပဲတတော်ကမြင်ပြဖြတ်နေတာကတော့ဘယ်ကံကမှဖြတ်နိုင်လဲမက်ကံကမှဖြတ်နိုင်တာနော်မက်ကံဆိုရင်တော့ပြန်နိုင်ပြီမက်ကံဆိုရင်တော့ကုသကံလည်းဖြတ်တာပဲအကုသကံလည်းဖြတ်တာပဲအဲ့တော့မက္ကမမဟုတ်သေးရင်တော့ဒီကံလေးရှိကိုရှိနေသေးတယ်ဒီကမှတော့မက္ကမမဟုတ်သေးရင်ရှိကိုရှိနေသေးတယ်အခုကြုံမပေးပေမဲ့နောက်ခွင့်တာရင်အကျုံးပေးမယ်ပရိသန်နေအနေနဲ့ကြုံမပေးပေမဲ့လို့လည်းပဲပိုးတိနေနဲ့အကျုံးပေးမယ်ဒီကမှပေါ့နော်ကဲကောင်းပြီဒါကတပိုင်းဒါရိတော့ဒီကံလေးကလာမှာကုသိုလ်ကံဖြစ်မလားအကုသိုလ်ကံဖြစ်မလားဆိုတော့ကိုယ်ကလည်းလှုပ်ထားတာကကုသိုလ်ကံနဲ့ရှိတယ်အကုသိုလ်ကံနဲ့ရှိတယ်တခါတခါဒီသောပုဂ္ဂိုလ်တွေကတဲ့အာသိဉ္ဏကံမှာကုသိုလ်ကအားကောင်းရင်လည်းပဲအာသနကံကြတော့အဲ့ဒီအကုသိုလ်ကံတွေအလုံးလုံးလာထင်တတ်ပါတယ်တဲ့။ဟောဒီလိုဆိုတော့လည်းသိနေသိုးသေးဘူးပေါ့နော်။ဟုတ်တယ်မလား။အာသိဉ္ဏကံမှာလေကုသိုလ်တွေများများလှုပ်ထားလို့ရှိရင်အဲ့ဒီကုသိုလ်တွေကိုလည်းမိမိကနေပြီးတော့အများနဲ့ပွားများနေမယ်ဘာဝနာဖြစ်အောင်အများနဲ့ပွားများနေမယ်အများနဲ့ပီတိဖြစ်နေမယ်အများနဲ့တတိယနေမယ်အဲ့လိုများအားကောင်းနေလို့ရှိရင်တဲ့အဲ့ဒီကုသိုလ်ကံတွေကသင်္ကန်းလေးကလာကြတဲ့အခါကျတော့ဘလူကားမှမတိုင်တုံးပေမဲ့လို့လည်းပဲဘလူကားမှသတိမပေးပေမဲ့လို့လည်းပဲမိမိရဲ့စိတ်ထဲမှာအလိုလိုလာထင်တတ်ပါတယ်တဲ့ဟုတ်ရဲ့လားအဲ့လိုလာထင်သွားရင်သူတို့ကဘယ်လိုပြောမလဲအာသနကံကုသိုလ်သည်အာသနကံမှလည်းကုသိုလ်ဖြစ်သွားတယ်ဒီလိုပြောမှပေါ့နော်အာသနကံကုသိုလ်သည်အာသနကံကြတော့လည်းဘာပြန်ဖြစ်သွားလဲကုသိုလ်ပြန်ဖြစ်သွားတယ်အာသနကကုသိုလ်ကအာသနကထိလိုက်တော့တော့မဟုတ်ဘူးနော်ဖြစ်တယ်အာသနကဖြစ်တယ်ဖြစ်တော့ဖြစ်ပြီးတော့ပြက်တယ်ပြက်ပြီးတော့အာသနကရောက်တဲ့အခါကျတော့အဲ့ဒီကုသိုလ်ရဲ့သဘောလေးလာပေါ်တာသူရဲ့စိတ်ထဲမှာလာပေါ်တော့ကုသိုလ်ပြက်ပြက်အသိပြန်ဖြစ်တာပေါ့အသိပြန်ဖြစ်တာအဲ့လိုလိုများဖြစ်ဒီဘုဂ်ကိုပဲရမလဲခုနှစ်ပုံလဲကတပုံပုံရောက်မယ်အာရကျတဲ့ဘုဂ်ကိုရကြတော့အာကုသိုလ်ကံနေသိအားကောင်းနေတယ်တပုံအလုံးမှာအာကုသိုလ်ကံနေသိအားကောင်းနေတယ်အဲဒီတော့အကုသိုလ်ကံနဲ့သိအားကောင်းနေတဲ့မိမိရဲ့စွဲကလည်းပဲအကုသိုလ်ပြုတာကပြုတာပဲစိတ်ကစွန့်နေတဲ့အကုသိုလ်ဖြစ်နေတဲ့ဆိုရင်ဆင်းရပါဆိုသာသာစွဲမယ်သမီးစွဲမယ်ပစ္စည်းစွဲမယ်ကုသိုလ်တွေဘလောက်ပဲပြုပြုအဲဒီကုသိုလ်ကဒီစွဲကိုမချစ်ပြတ်နိုင်မှုယောမအောင်မလုံးနိုင်မှုဆိုရင်သာစွဲတဲ့စွဲတွေယောပါမလားမယောဘူးသမီးစွဲတဲ့စွဲတွေယောပါမလားမယောဘူးသာစွဲတဲ့စွဲသမီးစွဲတဲ့စွဲပစ္စည်းစွဲတဲ့စွဲအဲဒီစွဲတွေမယောဘူးဆိုရင်ကုသိုလ်ကံကအားကောင်းတယ်ပြောမလားအကုသိုလ်ကံကအားကောင်းတယ်ပြောမလားအဲဒီတော့အားကောင်းတယ်အားကောင်းတယ်ဆိုတာများများပြုတာနဲ့စိတ်ထဲမှာစွဲနေတာကအဓိကဒါလည်းမှတ်ထားနော်အားကောင်းတယ်အမကောင်းမှုတရားဘာသာအဓိကတော့စိတ်ထဲမှာစွဲနေရမယ်ကုသိုလ်ပြုရင်လည်းစိတ်ထဲစွဲနေရမယ်ဒါတွေကကုသိုလ်တွေပြုတာလေကုသိုလ်တွေပြုတာလေတွေးလိုက်တယ်တွေးလိုက်တယ်ဝမ်းမြောက်နေမယ်ပီတိပြည့်နေမယ်အားရနေမယ်ဒီကုသိုလ်ကလေးတွေငါအတွက်ကြည်တင်မဲ့ကုသိုလ်ပဲငါရတန္တရာခေနမှာကဲတင်မဲ့ကုသိုလ်ပဲဆိုပြီးတော့ဒီကုသိုလ်ကလေးကိုအမြဲတမ်းအာယုံပြုတ်ရစေတဲ့ကိုစွဲနေရဒါမှဒီကုသိုလ်ကအကုန်ကိုတကယ်ကဲတင်လားဟုတ်တယ်မလားအကုသိုလ်လည်းဒီတိုင်းပဲပေါ့အကုသိုလ်မှလည်းပဲအကုသိုလ်တော့ပုရောဟိတ်တို့တဘာဝမကင်းရဘူးပြည့်ကြတာပဲတကယ်တကယ်ပုဂ္ဂိုလ်တွေကအကြောင်းအလျောက်သာပြုတယ်ပြုပြီးလို့ရှိရင်ကုလိုတရားရှိတဲ့ကုသိုလ်ကောင်းမှုတွေပြုပြီးတော့ဒီအပေါ်မှာဟုတ်လားစေတဲ့ကစွဲမထားဘူးတကယ်တော့ပုဂ္ဂိုလ်တွေကလည်းအဲ့လိုမဟုတ်ဘူးစိတ်တွေကဆွဲဝထားတာအဲ့ဒီလိုစိတ်တွေကဆွဲထားတဲ့အကုသိုလ်ကံလေးပြုထားပြီးတော့အဲ့ဒီအကုသိုလ်ကံကိုစိတ်တွေကဆွဲထားတယ်ဆွဲထားလို့ရှိရင်စိတ်ထဲမှာအများရန်ဒီဆွဲလေးတွေမဝင်မလားဝင်နေလားဝင်နေတယ်အဲ့ဒီဆွဲလေးဝင်နေပြီဆိုလို့ရှိရင်ဒီကံဒီကံလာကြတော့အဆွဲကောင်းတဲ့ကံကလာပေါ်တတ်တာလေဟုတ်ရဲ့လားကုသိုလ်ကံဆွဲကောင်းရင်လည်းဘယ်လိုလာပေါ်တတ်လဲကုသိုလ်ဆွဲလာပေါ်တတ်တာပဲ အကုသိုလ်ကဆွဲကောင်းရင်လည်းဘယ်ကံလာဘောရနဲ့အကုသိုလ်ကလာဘောရတာပဲဒါတချို့တချို့ပုဂ္ဂိုလ်ကကုသိုလ်ကဆွဲကောင်းလို့ကုသိုလ်ကလာဘောတယ်သာသနာ့ကဖြစ်တယ်တချို့တချို့ပုဂ္ဂိုလ်ကအကုသိုလ်ကဆွဲလို့ဒီကနေ့ကလာမှာအကုသိုလ်ကလာဘောတယ်ဒီလိုလည်းရှိတယ်နော်တချို့တချို့ပုဂ္ဂိုလ်ကတော့ပြောင်းပြန်လည်းဖြစ်တတ်သေးတယ်တဲ့ဒါလည်းကျင်းနေမမှတ်ပါနဲ့တဲ့ဘယ်လိုလဲလို့ဆိုတော့ကုသိုလ်ကလည်းအများကြီးပြုထားတယ်အများကြီးပြုထားတယ်အဲဒီကုသိုလ်ကအပေါ်မှာလည်းစိတ်ကစွန့်နေတာမှန်တယ်အော်ဒီကနေ့ကလာရောက်တဲ့အခါကျတော့မတော်တဆတိုက်ဆိုင်မှုကလေးနဲ့အကုသိုလ်ဆိုတဲ့အတွေ့အကြုံဝင်သွားမယ်ဆိုရင်သူ့ရဲ့မနှောထဲမှာဘာကံလေးဖြစ်သွားမှာလဲအကုသိုလ်ကံလေးဖြစ်သွားမယ်နေ့တွေကလုပ်ခဲ့တဲ့ကံကကုသိုလ်ကံအများဆုံးပေါ့နော်အများဆုံးကုသိုလ်ကံတွေလုပ်ခဲ့တယ်ဒါပေမဲ့ဒီကနေ့ကလာရောက်တဲ့အခါကျတော့အစွဲလေးကပဲရောက်ပါလေအကုသိုလ်ပဲရောက်ပါလေအမှတ်မထင်သေးပေါ့နော်အဲ့ဒီအမှတ်ပြင်းလေးတွေကလေးတွေကလည်းသိကြောက်စရာကောင်းတယ်ဘုန်းတော်ပရိသတ်တွေအဲဒီတော့မှတ်ပတယ်လေအကုသိုလ်ဆွဲလေဖြတ်ခနဲဝင်သွားတယ်အဲ့ဒီအချိန်မှာနောက်ဆုံးသောဖြစ်ပြီးတော့အဲ့ဒီအချိန်မှာဝိညာဉ်ချုပ်သွားမယ်ဆိုရင်အဲ့ဒီနောက်ဆုံးသောဒီအာတန္တကဖြစ်သွားပြီအာတန္တကဖြစ်သွားရင်မကောင်းတဲ့ဘုံရောက်မှာတေချာသွားပြီအဲအဲ့ဒီအချိန်မှာမတည်သေးမဲ့နဲ့နောက်ကခလာချိန်ရလို့ကံပြပြောင်းနိုင်တယ်ဆိုရင်စိတ်ကလေးပြပြောင်းနိုင်တယ်ဆိုရင်တော့တမျိုးပြန်ဖြစ်သွားမယ်ဟုတ်တယ်မလားဒါလည်းပဲအကုသိုလ်ကံပြုထားတဲ့ပုဂ္ဂိုလ်ကလည်းပဲအကုသိုလ်ကံဘလောက်ပဲများများဒီကနေ့ကလာမှာကိုပြောကကြောင့်ဖြစ်ဖြစ်တစ်ဖြစ်စေသူများပြောကကြောင့်ဖြစ်စေကိုလိုလိုကတော့ရှားပါတယ်နော်အဲသူများပြောကကြောင့်ဖြစ်စေကိုသူကံကလေးဖြတ်ခနဲ့မြန်ပေါ်လာမယ်ဆိုရင်ကိုသူအတွင်းကလေးဖြတ်ခနဲ့မြန်ပေါ်လာမယ်ဆိုရင်ကိုသူကံဒီအာသနကမဖြစ်ဘူးလားဖြစ်သွားလားဖြစ်သွားမယ်ဆိုဒီဘက်ကပဲရောက်ပါလေကောင်းတဲ့သတိကိုရောက်မယ်ဒီတော့ကိုယ်တော်အားစင်တဲ့ကံကြီးများထားပြီမဲ့သင်္ကန်းလေးမှာအကုသိုလ်ကံပေါ်လာရင်လည်းအပင်ရောက်သွားတာပဲကိုယ်တော်အားသင်္ကန်းကြီးများထားအကုသိုလ်အားစင်တဲ့ကံကြီးများထားပြီမဲ့သင်္ကန်းလေးကလည်းကုသိုလ်အားသင်္ကန်းလေးပေါ်လာရင်လည်းကောင်းတဲ့ဘုံရောက်သွားပါပဲဒါကြတော့ဆက်နေမယ်ဖြစ်သွားပြီနော်ပြန်ပြောမယ်နော်ပထမပြောတာကဘာပြောလဲကိုယ်တော်အားစင်တဲ့ကံများထားရင်သင်္ကန်းလေးကလည်းကုသိုလ်အားသင်္ကန်းပေါ်ရတယ်ဒီဘုက္ခုပဲရောက်မလဲကောင်းတဲ့ဘုံရောက်မယ်အကုသိုလ်အတဏ္ဍကများထားရင်ဒီကနေ့ကာလမှာအကုသိုလ်အတဏ္ဍကပေါ်ရတဲ့ဒီဘုက္ခုပဲရမလဲမကောင်းတဲ့ဘုံရောက်မှာဒါကတမျိုးတကယ်တည်းပုဂ္ဂိုလ်ကြတော့ပြောင်းပြောင်းဖြစ်တတ်တယ်သောသောရောကကုသိုလ်အစဉ်ကများတယ်ဒီကနေ့ကာလမှာမတော်တဆအစွဲလေးကြောင့်အကုသိုလ်ကံတွေဖြစ်တယ်ဘယ်ရောက်မလဲမကောင်းတဲ့ဘုံရောက်မှာသောသောရောကအကုသိုလ်ကံတွေများထားတယ်ဒါပေမဲ့ဒီကနေ့ကာလကျတော့အကြောင်းအလျော်သာကုသိုလ်တရားတွေဖြစ်သွားတယ်အဲ့ဒီတရားတွေနဲ့ပြေးသွားမယ်ဆိုရင်အတဏ္ဍကဖြစ်သွားတဲ့အတွက်ဘယ်ရောက်မလဲအားလုံးပဲပြောလေ၄မျိုးအဲ့ဒီ၄မျိုးထဲမှာငါပဲပါမလဲဆိုတာကိုယ်နဲ့ကိုယ်သုံးသပ်ဖို့ပဲကိုယ်နဲ့ကိုယ်စင်ကြင်ကြဖို့ပဲဟုတ်တယ်မဟုတ်လားအဲ့တော့ဒါရကားရင်းနေနဲ့ပြောမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဖျားလက်ထက်တုန်းကနော်မာလိကာဆိုတဲ့မိဖုရားကောသလမင်းကြီးရဲ့မိဖုရားတသလုံးကုသိုလ်တွေပြုခဲ့တာပဲတိုင်းသူပြည်သားတွေနဲ့တော့ရှင်ပြီးတော့အလှူဒါနာကြီးပြုခဲ့တာသူတို့ကနိုင်တယ်ဒါကြောင့်မလို့ဘလုံးမပြုလို့မမီတဲ့အလိုဒါနပြုနိုင်တယ်ဆိုပြီးတော့အာသရိတဒါနကုသိုလ်ရှင်လို့ဒီလိုတော့မှပဲစာရိပုတ္တရာထဲမှာမှတ်တမ်းနဲ့ဆိုင်ရတဲ့ပုဂ္ဂိုလ်။ဒါပေမဲ့ဒီကနေ့ကလာရောက်တဲ့အခါကျတော့နော်တစ်ချိန်သောအခါကလာတော့ငယ်စဉ်တုန်းကသောတလမင်းကြီးအပေါ်မှာပြင်မာခဲ့ဘူးတဲ့ပြင်မာချက်ကလေးပြန်သတိရပြီးတော့အဲ့ဒါလေးနဲ့သိသွားလိုက်တာအကုသိုလ်အတဏ္ဍကံလေးဖြစ်သွားတယ်။ဒါနဲ့လေ။နော်တသလုံးလုံးခဲ့တာကဘာကလေးလုံးခဲ့လဲ။ကုသိုလ်ကံတွေလုပ်ခဲ့တယ်အကုသိုလ်ကံတော့ရှိမယ်ဒါပေမဲ့အမတန်နေပါလိမ့်မယ်ရသဗျာနဲ့အနိကရှိအနိကပြီးတော့ကိုယ်ပဲစိတ်ကြတဲ့တက္ကမကြီးပဲကုသိုလ်ကံတွေများကြီးလုပ်ခဲ့တာပေါ့ဒါပေမဲ့သိက္ခာနိကလာကြမှာဆွဲလေးဝင်သွားတယ်နော်အဲ့ဒီဆွဲလေးဝင်သွားတယ်အဲ့ဒီဆွဲလေးကအကုသိုလ်ဆွဲလေးဖြစ်သွားတဲ့အခါကျတော့ဟောအာသနကဘာကံဖြစ်သွားလဲအကုသိုလ်ကံဖြစ်သွားလိုက်တာဝင်ရရပါတယ်စာထဲမှာကတော့ခုနှစ်ရက်တော့ပြောတာပေါ့နော်ဘာဖြစ်လို့လဲဆိုတော့သူရကအရှင်ကအားနေတော့ခုနှစ်ရက်ပေါ့ကုသိုလ်ကအရှင်တွေကအကုသိုလ်ကအရှင်ကအားနေတော့ခုနှစ်ရက်ကုသိုလ်ကအရှင်တွေကများတော့ခုနှစ်ရက်လည်းပြည့်ရောပြည့်ပြန်ရောက်လာလဲလက်ပြည့်ပြန်ရောက်လာလဲဒါပေမဲ့ခုနှစ်ရက်ဆိုပေမဲ့ငွေရဲမှာခုနှစ်ရက်ဆိုတာဘုန်းကြီးတို့ပြိဿတိလူပြောအနှစ်တရာနဲ့ပို့ပြီးတော့ဆင်းရဲတယ်နော်ဟုတ်တယ်မဟုတ်လားလူပြောအနှစ်တရာနဲ့ငွေရဲအနေနဲ့ပြောမယ်ဆိုလို့ရှိရင်ဘုန်းကြီးတို့တရက်တော်မရှိဘူးတရက်စားတော်မရှိဘူးအမတန်ငရဲရဲ့တတခုနှစ်ရက်မပြောနဲ့တမိနစ်တောင်နေဖို့ဆိုတာတော့တွေးကြည့်ဘလုံးမချမ်းသာစရာမရှိဘူးအဲ့တော့ဒီလောက်ဆင်းရဲတဲ့ငရဲဘုံကြီးရောက်သွားတာဒီဘယ်ကံကပို့ပေးလိုက်တာ အာဟုသောအာတန်ကံကပို့ပေးလိုက်တာဘယ်လောက်ကြောက်ဖို့ကောင်းလို့နော်ဒီတော့သင်္ကန်းဤကလာအာတန်ကကောင်းဖို့သိရေးကြီးတယ်အဖို့ကောင်းမိတ်ဆွေကောင်းရှိဖို့သိရေးကြီးတယ်နော်ဒီတကပတ္တကကြီးဆိုလို့ရှိရင်ယဟန်ဘဝမှာသတ္တမဘုရားရှိခိုးမြတ်ကြီးရဲ့သာသနာမှာယဟန်ဘဝမှာအနည်း2000ယဟန်တရားအားထုတ်လာခဲ့တာပဲဟုတ်တယ်မလားအနည်း2000ရာနေတာမှာမဟုတ်ပဲအနည်းနဲ့တော့ယဟန်တရားထုတ်တယ်သီလတွေစောင့်သိလာခဲ့တယ်ဒါပေမဲ့သင်္ကန်းဤကလာရောက်တဲ့အခါကျတော့အဘကလေးသိနေတာဒီအဘဒေသနာမကြားရသေးဘူးဆိုတော့စိတ်ကလေးဝင်လာတဲ့အခါကျတော့စိတ်မကောင်းဖြစ်သွားတယ်စိတ်မကောင်းဖြစ်တာပြီးဘာလဲဒေါသအဲဒီဒေါသနဲ့သိသွားတဲ့အတွက်နောက်ဘဝမှာဘယ်ရောက်သွားလဲသမဲကြီးမွေတရိစ္ဆာန်ဖြစ်သွားတယ်အခုနပြောသလိုပေါ့နော်ဒီဇာတ်လိုက်ကျတော့ဒေါသနဲ့သိတာဘယ်ရောက်သွားလဲတရိစ္ဆာန်ဖြစ်တယ်ဟုတ်တယ်မလားသိစားဖြစ်တယ်ဒါကြောင့်မလို့ခုနကရေပုံရလို့ပြောတာဒါတိတော့သရောရဲ့တဏ္ဍကကိုကြည့်မယ်ဆိုလို့ရှိရင်နော်အာတဏ္ဍကအာကုသို့ကြောင့်အပယ်လေးပုံရောက်တယ်ဆိုတာဟာဘယ်နည်းနဲ့ရောက်တယ်မေးရင်သရောရဲ့တဏ္ဍမာရိအချိန်မှာသရောရဲ့စိတ်ထဲမှာအာကုသို့စိတ်ကလေးဝင်သွားလို့အပယ်ရောက်သွားတာအဲ့ဒီအချိန်ကျမှသင်္ကန်းပေါင်းလေသင်္ကန်းဤကာလကျမှအာကုသို့လို့ဘာလို့တလဲမေးရင်ကာယကဘာမှမလုပ်နိုင်ဘူးစင်သားကြီးလေအဲ့ရမပလက်လဲနေပြီပလားကာယကံနဲ့အနေကာယကံအနေနဲ့အာဟုတော်လို့မလုပ်နိုင်တယ်ဘာမှမလုပ်နိုင်ဘူးဝစီကဘာလုပ်နိုင်လဲဘာမှမလုပ်နိုင်ဘူးတော့မနောထဲမှာဖြစ်သွားတာဘယ်ထဲမှာဖြစ်လဲဒါကြောင့်မနောကရင်းကြီးဆုံးတော့ကာယကံဝစီကရင်းမကြီးဘူးဘယ်ကံကပိုရင်းကြီးတော့မနောကံကရင်းကြီးဆုံးကာမကံဆုံးဖြတ်သွားတာမနောကံနဲ့ဆုံးဖြတ်သွားတာနော်အဲ့ဒီတော့သင်္ကန်းဒီကာလမှာစိတ်မကောင်းမှုလေးနဲ့တွေသွားတယ်မနောကံလေးနဲ့တွေသွားတာနော်အမိဓမ္မာနေနဲ့ပြောရင်စိတ်မကောင်းတာဒီလောဘလားဒေါသလားမောဟလားဒေါသစိတ်မကောင်းမှုဆိုတာသူ့တော်မဟုတ်ဘူးနော်ဘုန်းကြီးတို့ပြိတ္တတွေတကယ်တကယ်လူတွေကဗဇက်ကအကျင့်ပါနေတာဘုန်းကြီးတို့နဲ့တွေ့တဲ့ကအရှင်ဘုရားစိတ်ညစ်ပါတယ်လူမမတွေ့သေးဘူးဆရာတော်စိတ်ညစ်ပါတယ်ဟုတ်တယ်မလားဗဇက်ကအကျင့်ပါနေတာစကားမှမပြောရသေးဘူးစိတ်ညစ်ပါတဲ့ကစားတာအဲ့ဒါဘုန်းကြီးတို့ကပြောတယ်ခမအဲ့ဒီစကားမပြောနဲ့အဲ့ဒါကြီးစွဲမနေနဲ့စိတ်ညစ်တဲ့ကဒေါသအဲ့ဒီအချိန်လေးမှာသိသွားရင်ခမပဲရောက်မှသိကြတယ်ဒါကြောင့်မလို့ဒါမလုပ်ရဘူးနော်မလုပ်ရဘူးစိတ်ညစ်တဲ့စိတ်ချားကိုမထားပါနဲ့ဒီအာဟုတော်ဆိုတဲ့လောဘဆွဲဒေါသဆွဲမောဟဆွဲဒိဋ္ဌိဆွဲမာနဆွဲဘာဆွဲမှမထားနဲ့နော်အဲ့ဒါစိတ်ညစ်ပါတဲ့စကားကဒေါသဆွဲသာသနာသမိဆွေသရာကဒိဋ္ဌိဆွဲငါကုန်ကငါဥစ္စာသရာကလည်းဒိဋ္ဌိရဲ့တဏရဲ့မာနရဲ့ဟုတ်တယ်မလားအဲ့ဒီဆွဲတွေကလည်းကုသိုလ်ဆွဲတွေလားအကုသိုလ်ဆွဲတွေလားငါမုန်းလို့ဒီလိုဖြစ်ရလားမာနသာသမိကြသမိဆွေကြတာကဒိဋ္ဌိဒီလိုမလားကိုယ်ဘဝကလေးကိုမစွန့်ကျင်တာကတဏဒါလည်းဆွဲပင်ကိုယ်ဘဝကလေးကိုမစွန့်ကျင်ဘူးဟောဆွဲရတော့မယ်ဒါပေမဲ့မစွန့်ကျင်ဘူးတရားမှကြောက်တယ်နော်ခွဲစက်ကံကလေးဝင်မယ်လို့ဟာကြောက်လိုက်တာမဝင်ရဘူးဘာမလုံးနဲ့ကြောက်တယ်ဆိုတာတခြားကကြောက်တာလားဒေါသကကြောက်တာလားကိုယ်ခန္ဓာကိုစွန့်ညင်လို့လားမစွန့်ညင်လို့လားမစွန့်ညင်တာကတဏ္ဍာမတော်တဆမြတ်သိသွားမယ်ဆိုရင်ဘယ်ရောက်မှသိကြတယ်ဟုတ်တယ်မလားမတော်တဆမြတ်သိသွားရင်လေအပင်ရောက်မှသိကြတယ်သိရင်သိမသိရင်လေကိုယ်စိတ်ကတော့အကုသို့စိတ်တော့မဖြစ်သေးနဲ့ဘုန်းကြီးတို့မှာကျင်တာကဟုတ်တယ်မလားဒေါသစိတ်မဖြစ်စေနဲ့တဏှာစိတ်မဖြစ်စေနဲ့နော်ကြောက်တယ်ကြောက်တယ်ကြောက်တယ်ဆိုတာတချို့ကလူကြောက်အောင်ပြောနေတာသူကကြောက်တယ်ဆိုလို့ချင်းသူများကများတဏှာမလားလို့များထင်သလားမသိဘူးဟုတ်တယ်မလားသွားမလို့နဲ့အဲ့ဒီအကြောက်တရားလေးနဲ့တည်သွားရင်အဲ့ဒီအချိန်လေးများဖြတ်စုံဝင်ချင်းချုပ်သွားရင်ဘယ်ရောက်မလဲအပင်ရောက်မှသိကြတယ်နော်အဲ့တော့ကိုယ်ကိုယ်ကိုစွဲသိနေပင်ရောက်တာပဲဟုတ်လားသားစွာသမီးဆက်သိနေအပင်ရောက်မှာပဲကြောက်ပြီးတော့သိနေအပင်ရောက်မှာပဲအဲ့ဒီတော့အာသနကနောက်ဆုံးအချိန်ကလေးမှာအကုသိုလ်မဖြစ်ဖို့သိရေးကြည့်တယ်ခေါင်းကြီးတို့နော်အခုနောက်တော့ငါဒီကပတ္တဒကာကြီးဖြစ်သွားတဲ့ပုံကိုလည်းကြည့်စိတ်မကောင်းခြင်းနဲ့တည်သွားတာစိတ်မကောင်းတဲ့ဆိုတာအကုသိုလ်တရားအဲ့ဒီအကုသိုလ်တရားနဲ့တည်သွားလို့အပင်ရောက်သွားတာမာလိကမိဖုရားကြီးကြီးဘာနဲ့တည်တော့စိတ်မကောင်းခြင်းနဲ့တည်သွားတာပဲဟုတ်ရဲ့လားဩငါဒီချိန်တုန်းကငါငယ်ငယ်တုန်းကသူ့ရဲ့အိမ်မက်ကယေရှုကြီးမားတဲ့ကောသလမင်းကြီးအပေါ်မှာသူ့ဒီလိုပြင်မခဲ့ဘူးတယ်မဟုတ်တော့လိမ့်လည်းနေပြပြီးတော့သူပြောခဲ့ဘူးတယ်ဒါလေးတော့ဒါလေးကိုတွေးပြီးတော့အဲ့ဒီအတွေ့ကလေးနဲ့စင်မကောင်းခြင်းကလေးနဲ့သိသွားလိုက်တဲ့အခါကျတော့အပင်ရောက်သွားတာပဲနော် ကိုယ်သောတော်ကပြုထားခဲ့တဲ့ကုသိုလ်ကံတွေကအာသနကံအနေနဲ့အာကောင်းတွေကအားတောင်းခဲ့တာမှန်တယ်။ဒါပေမဲ့အာသနကံကြတော့အဲ့ဒီအာသနကံကပေါ်မလာဘူး။တကယ်ကတော့အဲ့ဒီအတွေးသာမဝင်ရင်အာသနကံတွေဘာကံဖြစ်ရမှာလဲ။အဲ့အာသနကံတွေဘာကံဖြစ်ရမှာလဲ။ကုသိုလ်ကံဖြစ်ရမှာ။ဟုတ်တယ်မို့လား။ကုသိုလ်ကအားကောင်းထားတာကိုအဲ့ဒီအတွေးသာမဝင်ရင်ဘာကံဖြစ်ရမှာလဲ။ကုသကံပြရပါအဲ့ဒီအတွင်းလေးဝင်သွားလိုက်တော့ကုသကံကမလာတော့ဘူးတော်ပြီတဲ့ငါမလာတော့ဘူးတဲ့မင်းနဲ့ကလည်းမတန်ဘူးဆိုပြီးတော့ပါပြီနောက်ဆုံးပါပြီမဖြစ်စင်နဲ့ဟောရလားဟောခေါင်းကြီးတော့သောနာဆိုတဲ့ယဟန်တစ်ပါးရဲ့ဖခင်ကြီးခမီးတော်ကြီးတစ်သလုံးမဆုံးလို့လာခဲ့တာတေကံရဲ့အရွယ်ရောင်းရွယ်ကြီးတဲ့အခါကျတော့သူသားကနေပြီးတော့သနာပါတယ်ဆိုပြီးတော့နော်ကြောင်းခေါ်ပြီးတော့တင်ငန်းစီပြီးထားတယ်အဲဒီလိုနဲ့တေကံဤကာလရောက်တဲ့အခါကျတော့သင်္ကန်းဘွားနဲ့နေတဲ့ရက်ကအနေငယ်ပဲစတဲ့လုံးလုံးခဲ့တဲ့မိုးစိုးတော့ကမိုးစိုးဘွားနဲ့လုံးခဲ့တဲ့အာဟုသောကံတွေကအများကြီးပဲအာဟုသောအာသနကံတွေကဒီနေရာမှာအာဟုသောအာသနကံဖြစ်နေလာပြီးတော့မပေါ်ဘူးလားပေါ်လာလားပေါ်လာတယ်နော်အဲဒီလိုပေါ်လာတော့အဲ့ဒီအချိန်ကလေးမှာသာငါးသာလုံးပေါ်ကမှခွေးတွေလာပြီးအများကြီးနဲ့ပြင်းနေပြီးလှန်နေလဲထုံနေပြီးခွေးတွေဆွနေပြီးပေါ်လာဟိလိုက်နေဖြစ်နေတာအဲ့ဒီအချိန်လေးမှာသိသွားလိုက်ရင်ဘယ်ရောက်ပါလဲအပင်ရောက်ပါအာဟုသောအာသနကံကနေအာဟုသောအာသနကံအဖြစ်နဲ့ကျေစုပြုပြီးတော့အဲ့ဒီအာဟုသောအာသနကံကအပင်ဆွဲချပါမှာဒါပေမဲ့အနားမှာသူသားယဟန်ကသိတဲ့အခါကျတော့နော်တိုင်းကလေးတွေရှားပြီးတော့သူရဲ့ခမီးတော်ကြီးကိုကုသင်းကြီးကိုနော်ဟောမြတ်စွာဘုရားအယုံပြုဘာလို့အဲ့မှာပဇာကလိုက်ဆုံးခိုင်းအဲ့ဒီလိုလဲဆိုကြပြန်မြန်တန်းနေပါလေဝင်ကုသိုလ်စေတနာလေးပေါ်လုံးလိုက်တဲ့အခါကျတော့အဲ့ဒီကုသိုလ်စေတနာလေးကအာသနကံအဖြစ်နဲ့ကပ်ပြီးတော့စောလိုက်တာအပင်မရောက်တော့ဘူးမရောက်တာလဲလက်ပြီးရောက်ပါလေဘလို့ဆန်းကျင်လေစဉ်းစားကြည့်နော်အဲ့ဒီတော့ဘုန်းကြီးတို့ပရိသတ်တွေမှာကုသိုလ်ကံတွေလည်းရှိတယ်အကုသိုလ်ကံတွေလည်းရှိတယ်ဘယ်ကံနဲ့ပန်းဝင်မလဲအခုနဇာလန်တွေပြောခဲ့ပြီးပြီလေသာရကတွေပြောခဲ့ပြီးပြီအဲ့ဒီသာရကရေရသောနာယဟန်ရဲ့အဖေကြီးကတော့သောနာယဟန်ရဲ့အကူအညီရလို့ကုသိုလ်အာသနကံလေးဖြစ်သွားပါတယ်။ဒါပေမဲ့ခုနပုဂ္ဂိုလ်တွေကြတော့အကူအညီမရတဲ့အခါကျတော့အကုသိုလ်အာသနကံအဖြစ်နဲ့အပယ်လေးကမရောက်ဘူးလားရောက်ပါလား။ရောက်ပါတယ်။ညာကဘယ်ပုံစံနဲ့သိမလဲ။စဉ်းစား။ဟုတ်တယ်မို့လား။ညာဘယ်လိုပုံစံနဲ့သိမလဲဆိုတာစဉ်းစား။အဲ့လိုစဉ်းစားတဲ့အခါကျတော့နော်ဘုန်းကြီးတို့ကိုယ်မှာကုသိုလ်ကံတွေဘလောက်ပဲရှိရှိဆင်ញံနှလုံးသိမ့်မှုလေးမှားသွားရင်ဒေဂန္တိကာလမှာအခုနမလိကာဒေဝီတို့လိုပဲအကုသိုလ်အာနန္ဒကံလေးများဝင်လာခဲ့တော့ဘယ်ရောက်မလဲအပင်ရောက်မှာကုသိုလ်တွေဘလောက်များများအကုသိုလ်တွေဘလောက်များများခုနတုန်းကပြောခဲ့တယ်ပိစာရဏိယကံနဲ့နိညာမိစ္ဆာရိတိကာလမရှိဘူးဆိုရင်အာဟုသောကံဒီဘလောက်ပဲများများတေကံဒီကာလမှာကုသိုလ်စေတနာလေးအာတန္တကံလေးဝင်သွားမယ်ဆိုရင်ဒီဘုက္ခုဘယ်ရောက်မလဲဒုက္ခိရောက်ပါပဲဟုတ်တယ်မလားဒုက္ခိရောက်ပါပဲဒီတော့ဒုက္ခိရောက်မယ်ဒုက္ခိရောက်မယ်ဆိုတာမသိကြဘူးတကယ်လို့မိမိရဲ့ဤနာမှာခုနသောဏယဟန်ကြီးတို့လိုသောဏယဟန်တို့လိုပြုတ်ပြင်းပေးမဲ့ပုဂ္ဂိုလ်ရှိရင်တော့ပါရဲ့နော်ဒါဆိုပြုတ်ပြင်းပေးမဲ့ပုဂ္ဂိုလ်မရှိရင်ဘယ်နဲ့လုပ်မလဲအများကြီးဘုန်းတော်ပရိသတ်တွေအနာမပြုတ်ပြင်းပေးမယ်ယဟန်ရှိဖို့ကတော့မသေးကြဘူးအမွေကြောင်းမဲ့သားသမီးရှိဖို့ကတော့သေးကြဘူးဟုတ်တယ်မို့လားအနာမကန်ပြီးတော့နော်စောစောတုန်းကတော့ဘယ်ရောက်လို့ရောက်နေမှမသိဘူးဒီကနေ့ကာလကြတော့မှအဖေတကယ်လည်းအဖေကိုသူ့ရဲ့ရှိတာဘလို့မှမရှိတော့သလိုလိုအမေကိုသူ့ရဲ့ရှိတာဘလို့မှမရှိတော့သလိုလိုအနာမလာပြီးတော့ယူရပြီးတော့နော်စောစောတုန်းကတော့ဘယ်စီနေမှမသိဘူးအခုကျမှနားလာမှလာကပ်ပြီးတော့ယူရနေလိုက်တာအဲ့ဒီသာသသမီးသသအယောသမီးအယောနဲ့များသိသွားမယ်ဆိုရင်စောစောတုန်းကပြုခဲ့တဲ့ကုသိုလ်တွေမတတ်ဘာမှမတတ်နိုင်ဘူးနော်ဘာမှမတတ်နိုင်ဘူးအဲ့ဒီအချိန်မှာပုဂ္ဂိုလ်တရားပြပေးမဲ့ပုဂ္ဂိုလ်ရှိလို့တရားအယောကလေးနဲ့သိသွားရင်တော့ကုသိုလ်အတဏ္ဍကံဖြစ်မယ်အဲ့ဒီလိုမှမဟုတ်လို့သာသသမီးသသကတခြားလားဒိဋ္ဌိလားဒုက္ခနာကိုခင်နဲ့မင်းနဲ့သဘောလေးရှိနေတာကတခြားလားတဏ္ဍလားတရားမှာကြောက်တယ်ဆိုတာကတခြားလားဒေါသလားဘယ်အနေကြိုက်တော့ဘာနဲ့မှကြိုက်ချင်မရှိဘူးဘုန်းတော်ပြိတ္တတွေနော်အနာမသားတွေသမီးတွေဝိုင်းဝိုင်းလည်နေတာကြိုက်တာလားအာဓမ္မမဟုတ်လို့ရှိရင်အာကြောက်တယ်ကြောက်တယ်ကြောက်တယ်ဆိုပြီးတော့နော်သူများကဝိုင်းပြီးတော့တနာတာကြိုက်တာလားဘာကြိုက်တော့တော်သေးတယ် အနာကပြုပြင်ပေးမဲ့ပုဂ္ဂိုလ်မရှိခဲ့တော့ဘာအာဟုမလဲဆိုရင်အခုလိုရှုမှတ်ထားတဲ့ဝိပဿနာအာဟုဟုတ်တယ်မလားဘာအာဟုရမလဲအခုလိုရှုမှတ်ထားတဲ့ဝိပဿနာအာဟုအခုလိုရှုမှတ်ထားတဲ့ဝိပဿနာအာဟုဆိုတာကလည်းပဲတမန်ကဆံကရှုထားတဲ့ဝိပဿနာကတော့အာအိမတန်အာနဲ့လို့ရှင်းရင်ဒီကနေ့ကလာချက်ပြောင်းချက်ပြောင်းနေမှာဟုတ်တယ်ပရိသတ်ရှင်စဉ်းစားကြည့်နော်ဘောကသားကတမျိုးသမီးကတမျိုးဇနီးကတမျိုးခင်မုန်းကတမျိုးသောတာလနာကတမျိုးဝရဏနိစ္စလို့ပေါ်ဟင်းနေတာကတမျိုးနဲ့သမဂါရှာကရှုတာတဲ့ဝိပဿနာကျန်နိုင်မမလားထိတိယရောက်ရှုတာဟုတ်တယ်မလားတေဂာနိကာလမှာဖြစ်တဲ့ဝေဒနာနဲ့အခုလောတရားထိုင်တော့မှဖြစ်တဲ့ဝေဒနာဘယ်ကပြင်းတော့ဟောပြီတေဂာနိကာလဖြစ်တဲ့ဝေဒနာပြင်းတယ်နော်ဒါကိုယ်ကလည်းအဲ့ဒီနေရာမရောက်သေးပေမဲ့မှန်းကြည့်လို့ရတယ်ဟုတ်တယ်မလားဒါကတော့ပြင်းထန်တဲ့ဝေဒနာကြီးဖြစ်လာပြီဆိုရင်အခုသာမောညာမောနာရာကျင်နာလေးတော့မှမခံနိုင်လို့တခြားကြောင့်တရားရွနဲ့တမောက်လို့တရားရွနဲ့စိတ်ညစ်နေပါတယ်ဆိုရင်ဘာလို့ပြင်းထန်တဲ့ဝေဒနာကြီးပေါ်လာပြီဆိုရင်ဒီဘုကောစိတ်ချမ်းသာစရာတော့ဘာမှမရှိဘူး။ဘာလို့မလားစိတ်တွေချင်းနေနေဖို့တပတ်မှမရှိဘူး။ခေါင်းလေးတော့ကပြောတယ်စိတ်တရားဟန်ကြီးပေါင်ကျိုးနေတယ်။ပေါင်ကျိုးနေတော့ဒုက္ခဝေဒနာတွေမျိုးမျိုးမပေါ်ဘူးလားပေါ်လား။နာရာကျင်နာတွေမရှိဘူးလားရှိလား။စိတ်တွေမငြိမ်ဘူးလားညင်လားညင်မှာပေါ့မငြိမ်ပဲပဲနေမလဲဒါပေမဲ့ဒီချိန်မှာတရားရှုရတော့မယ်ဆိုတော့ဘုန်းကြီးတို့ပြိတ္တတွေစိတ်ညစ်နေလို့ရပါမလားစိတ်ညစ်တာဒီတခြားလားဒေါသစိတ်လားဒေါသစိတ်ဆိုတာဒီကုသိုလ်လားအကုသိုလ်လားအကုသိုလ်စိတ်နဲ့ကုသိုလ်စိတ်ပြန်ဖြစ်ပါမလားမဖြစ်ဘူးဒီတော့ဒီချိန်မှာတရားရှုနိုင်မို့လားမလွယ်ဘူးဒီတော့ဘယ်လိုလုပ်ရမလဲတိတ္တယဉ်ကြီးဘယ်လိုလုပ်သွားလဲသူရဲ့ဆောင်ထိန်လာခဲ့တဲ့သီလတွေပြန်ပြီးတော့အာယုံပြုလိုက်တာနော်ဉာဏ်ထိန်လာတဲ့ချိန်ကလေးစားပြီးတော့ဒီနေ့ချိန်အထိမကြုံမပအောင်ဆောင်ထိန်လာခဲ့တဲ့သီလတွေပြန်အာယုံပြုလိုက်တဲ့အခါကျတော့ကျဉ်းသက်သွားတယ်။ဟာငါသီလဆောင်ထိန်လာခဲ့တာငါရဲ့တဏ္ဍာမှာသီလတွေပြည့်စုံနေတာပဲ။ဒီကတော့ငါရဲ့တဏ္ဍာမှာသီလတွေပြည့်စုံနေမှတော့ငါသိလဲဘာကြောင့်เสียလို့တော့ဆိုတဲ့စိတ်ဝင်မလားဝင်သွားလား။အနည်းဆုံးတော့အဲ့ဒီစိတ်ဝင်ရမယ်။ဟုတ်တယ်မလား။တရားမရသေးရင်တော့မဟာငါကုသိုလ်တွေပြုထားတာပဲ။ယဟန်ကအကြောင်းဆောင်ဖရာတဲ့ယဟန်ကရှင်ပြုဖရာတဲ့အကြောင်းဆောင်ငါကုသိုလ်တွေပြုထားတာပဲ။ဒီချင်းသိချင်းနဲ့သိပါစေ။ကိစ္စမရှိဘူး။ငါဘာကြောင့်ဆရာလိုသေးတယ်လဲဆိုတော့အဲဒီလိုစက်ကလေးဝင်လာရင်ကိုပဲခွင်းတို့ပြိတ္တတွေမနေဘူး။အပေပေးမှတော့တားနိုင်သေးတယ်။ဟုတ်တယ်မလား။ဒါကြောင့်အဲဒီစက်ကလေးဝင်တဲ့အခါကျတော့ကိုပြုခဲ့တဲ့ကုသိုလ်တွေပြန်ပြီးတော့အာတိမထာမိကိုလည်းထားမိသွားလား။ထားမိသွားတယ်။ဒီကရကုသိုလ်ကလေးတွေပြာအောင်ပြုံးပြီးတော့ပေါ့နော်ရေစဲချတာလေးတွေပြန်စဉ်းစားတရားနာတာလေးတွေပြန်စဉ်းစားဝိပဿနာမဟုတ်ရင်တော့မှဒါနာကုသိုလ်သေတာကုသိုလ်လေးတွေပြန်စဉ်းစားမယ်ဆိုစိတ်ကလေးတော့ကြီးလာတာပဲ။ဒါတော့ကြီးလာလို့ရှိရင်စိတ်ကြည်ကြည်နဲ့သိလို့ရှိရင်ဒုက္ခတွေရောက်တယ်။စိတ်ညင်လာပြီးတော့သိလို့ရှိရင်ဒုက္ခတွေရောက်မယ်။ဒါပဲ။ဟုတ်တယ်မဟုတ်လား။စိတ်ကြည်ကြည်နဲ့သိရင်ဘယ်ရောက်မလဲ။ဒုက္ခတွေရောက်မယ်။ညင်လာပြီးတော့သိရင်ဘယ်ရောက်မလဲ။ဒုက္ခတွေရောက်မယ်။အဲဒီနေရာမှာစိတ်ကြည်ကြည်နဲ့သိရင်ဒုက္ခတွေရောက်မယ်ဆိုတိုင်းလည်းပဲစိတ်ကြည်တိုင်းလည်းဒုက္ခတွေရောက်နိုင်မယ်လို့ကျင်းတယ်မမှတ်နဲ့။ဘာလို့လဲမြင်တဲ့အခါကျတော့တကြွတကြွကထင်တယ်လေ။ဟာငါတို့လောကုသိုလ်ပြုရတာငါသိရင်လက်ပြီးရောက်မှာလက်ပြီးရောက်မှာလက်ပြီးရောက်မှာနဲ့စိတ်ကလက်ပြီးညှော်လင်းပြီးတော့အဲလိုသေးတော့လက်ပြီးရောက်ဖို့လက်ပြီးကိုညှော်လင်းနဲ့ညှော်လင်းချက်တွေတခြားနဲ့ညှော်လင်းတယ်လားတဏှာနဲ့ညှော်လင်းတာလား။ဒါတော့မဟုတ်သေးဘူး။တဏှာနဲ့ညှော်လင်းတာတဏှာနဲ့ပြင်ရင်တော့မပြောနိုင်ဘူး။ဖိုင်တော့မပြောနိုင်ဘူးဟုတ်တယ်မလားတကယ်တော့ပုံကောင်များကြတယ်လည်းဘယ်လိုလဲဆိုတော့ဟာသိရင်ဒီဘဝပြည်တာပဲနောက်ဘဝရှိတာမှမဟုတ်ပဲပဲဒါစိတ်ညစ်နေကြလို့သေးတယ်ဆိုတော့ဒါလည်းစိတ်ညစ်ပဲသေးတာမဟုတ်ဘူးလားဟုတ်လားသို့တော့အဲ့ဒါမင်းကြတော့မှတ်ကန်ရလားဒါလည်းမမှတ်ကန်ဘူးဟာငါသိလို့ရှိရင်ဖခင်ကငါ့ကိုကဲလာခဲ့မှာငါဘဝပါဘူးကြလို့သေးတော့ငါဘာမှလုံးနေကြမလို့ဘူးငါသိတာနဲ့ဖခင်ကငါ့ကဲမှာကျင်းနေစိတ်ကြမ်းကြနေပြီးတော့စိတ်ကြည်ကြီးနဲ့တည်သွားတော့ကောဒီအသေးကတော့တခြားနဲ့တည်တာလားမောဟနဲ့တည်တာလားလောဘနဲ့တည်လဲဆင်မပြေဘူးနတ်ဘုံနဲ့နတ်ရှိစဉ်ဒီအာယုံပြုတ်ပြီးတော့လောဘနဲ့တည်လဲအဆင်မပြေဘူးနော်အခုနောက်ကပြောသလိုပဲအာဒီဘွားကတည်လို့ရှိရင်နောက်ဘွားရှိတာမှမဟုတ်ပဲပဲတည်လဲဘာထူးတော့ဆိုတော့အဲ့ဒါလည်းပဲတခြားနဲ့တည်တာလားမောဟနဲ့တည်တာလားဒါလည်းမောဟနဲ့တည်တာပဲကဲတင်ရှင်အားကိုးပြီးသေးတာကလေကဲတင်ရှင်ကတခြားလားပုဂ္ဂိုလ်လားဓမ္မမြင်ပြီးသေးတာလားပုဂ္ဂိုလ်မြင်ပြီးပုဂ္ဂိုလ်ပေါ်မှာဆွဲသေးတာဓမ္မမဆွဲဘဲနဲ့ပုဂ္ဂိုလ်ပေါ်မှာသွားဆွဲလို့ရှိရင်ဒီအစားကလည်းတခြားဆွဲလားဒိဋ္ဌိဆွဲလားဒီသင်နဲ့သင်တော်ကဆင်ပြေပါမလားဒါလည်းမပြေဘူးဘာနဲ့သင်မှဆင်ပြေပါလဲ ဓမ္မကုသိုလ်ဓမ္မမိမိရဲ့ခန္ဓာကိုယုတ်တရားနာတရားခန္ဓာတရားအဲ့ဒီပုံမှာရှုမှတ်မှုလေးနဲ့ပြင်မနော်အကုသိုလ်တရားကလေးအာယုံပြုပြီးတော့ကုသိုလ်စေတနာလေးနဲ့ပြင်မဓမ္မအတိမံဒီလိုမလားအဲ့ဒီတော့အနည်းဆုံးတော့ကုသိုလ်စေတနာလေးနဲ့ပြင်နိုင်အောင်ကြိုးစားရမယ်အဲ့ဒီနဲ့မှကတန်းနိုင်မယ်ဆိုရင်အဲ့ဒီစေတနာလေးကိုဖြစ်ပျက်ရှိဦးကိုယ်လုံးလာထားခဲ့တဲ့တရားဓမ္မလေးတွေပြာယုံပြု၊ယုတ်တရားလေးပြာယုံပြု၊နန္တရားလေးပြာယုံပြု၊ဖြစ်သောပြစ်သောလေးပြာယုံပြု။သောတာပန်မဖြစ်သေးရင်တောင်မှနော်။အဲဒီသဘောတရားကလေးတွေပြာယုံပြုပြီးတော့သိမယ်ဆိုရင်ဒီဘောတော်ဒီကုသိုလ်စေတနာလေးနဲ့သိတာဖြစ်တဲ့အတွက်အာသနကမကောင်းဘူးလားကောင်းပါလား။အဲဒီလိုဆိုရင်ပဲဒုက္ခိဘောရောက်မလားဒုက္ခိဘောရောက်မလားဒုက္ခိဘောရောက်မယ်ဆိုတာပြောလို့ရပါပြီ။ဒါတော့ငါသိရင်မဖြစ်မလဲဆိုတာဘယ်နေရာကြည့်ပြီးဆုံးပြရမှာလဲ။အာသနကကြည့်ပြီးဆုံးပြ။ဘယ်နေရာကြည့်ဆုံးပြရမှာလဲ။အာသနကကောင်းဖို့ဆိုတာကဒါနကုသိုလ်သီလကုသိုလ်နဲ့ချင်းနေကောင်းဖို့မပြောနိုင်ဘူး။ချင်းမချင်းနေဘူး။ဘယ်ကုသိုလ်နဲ့မှချင်းနေပြောနိုင်တော့ဝိပဿနာကုသိုလ်ဘယ်ကုသိုလ်ပါလဲ။ဝိပဿနာကုသိုလ်နဲ့မှချင်းနေပြောနိုင်တာ။ဒါတော့အခုလိုမဲဩမိမနာမိမေသိမိရှေ့ကာလကလေးကဝိပဿနာကုသိုလ်အားကောင်းအောင်လုပ်တာရှင်းမှတ်မှုလေးတွေအားကောင်းအောင်လုပ်တာသိလို့ရှိရင်အဲ့ဒီရှင်းမှတ်မှုလေးဒါရှင်းမှတ်မှုလေးနဲ့ဒါပေးအဲ့ဒီပုဂ္ဂိုလ်ဘယ်တော့မှပဲမကြဘူးဒါတော့ပြောနိုင်တယ်ဟုတ်ရဲ့လားအခုနောက်တော့ကတော့ဂရုကံမဖြစ်သေးရင်တော့မှရှင်းမှတ်မှုလေးနဲ့သိသွားမယ်ဆိုဒီပုဂ္ဂိုလ်ပဲမကြတာကတော့သိကြသွားပြီနော်အဲသောသောကပြောသလိုဝါဆိုသင်္ကလောကပဲမကြဘူးဆိုပြီးတော့ထိုင်အိမ်နေုံလေးကတော့မသိကြဘူးအာကြောင်းဆောက်ထားတယ်ကြောင်းဆောက်ထားတယ်ကုသိုလ်ပြုထားရင်ငါတို့အပင်မကြဘူးလို့ဘုန်းကြီးတွေကဟောတာပဲအဲဒီတော့ငါတို့ကြောင်းဆောက်ထားတယ်ကျန်တဲ့နေကြတဲ့လူတွေဆိုပြီးတော့တချို့လူရှင်တွေကလုပ်တတ်တယ်တခေါ်တော့ဟိုမှာတော့သွားတော့လူနေတာပဲအိမ်မှာတော့နေကြတဲ့လူနေကြတာပဲဟုတ်တယ်မလားဒါလည်းတော့နေကြတဲ့လူနေကြရင်လည်းကြောင်းဆောက်လို့တဲ့ကုသိုလ်တွေလာပြီးတော့ကဲနိုင်ရလားမကဲနိုင်ဘူးအဲဒီတော့ကဲနိုင်တဲ့ကုသိုလ်ကဘာကုသိုလ်ကမှကဲနိုင်တော့ဝိပဿနာကုသိုလ်ကဘာဖြစ်လို့ဝိပဿနာကုသိုလ်အာကိုရတယ်လဲမင်းရင်သင်္ကန်းဤကာလမှာကုသိုလ်စိတ်ကလေးချင်းတည်ဖြစ်စီခြင်းလို့ဒါဗိဓမာနီဟုတ်တယ်မလားဒါဗိဓမာနီနဲ့ပြောရင်ဘယ်လိုပြောမလဲသင်္ကန်းဤကာလမှာကုသိုလ်စေတနာချင်းတည်ဖြစ်အောင်ချင်းတည်ဖြစ်မယ်ဆိုရင်အဲဒီပုဂ္ဂိုလ်ဒီပြောရတဲ့ဘယ်တော့မှပြင်မကြဘူးဟုတ်ရဲ့လားအဲဒီတော့သင်္ကန်းဤကာလမှာချင်းတည်ကုသိုလ်စေတနာသောသာသနာကံသောဖြစ်ဖို့ဆိုတာကဒါနကုသိုလ်တသက်နဲ့လည်းမသိကြဘူး။သီလကုသိုလ်တသက်နဲ့လည်းမသိကြဘူး။သမထကုသိုလ်တသက်နဲ့လည်းသံမြာသေးရင်မသိကြဘူး။ဘာကုသိုလ်နဲ့မှသိကြတော့ဝိပဿနာကုသိုလ်နဲ့မှသိကြတာပါနော်။အဲဒီတော့ဝိပဿနာမှုတ်နေပြောတယ်လို့လည်းမမှတ်နဲ့။အရင်ကကတော့အဘိဓမ္မာနိလကသာသနာကံဒီကုသိုလ်ဖြစ်ဖို့အဓိကဒါပြောချင်တာ။ဟုတ်တယ်မို့လား။အဲဒီတော့သင်္ကန်းဤကလာစောတဲ့အာသနကံဒီကုသိုလ်ဖြစ်အောင်လာလို့ဘယ်နည်းနဲ့ပဲလုံးလုံးဖြစ်နေတဲ့နည်းနဲ့ကြိုးစားအဲဒီလိုကြိုးစားသလိုအာသနကံကုသိုလ်ဖြစ်သွားကြမယ်ဆိုရင်ငါသိရင်ဘယ်ရောက်မလဲမတွေးနဲ့သုခိဘုံရောက်ပါပဲမပြောနိုင်ဘူးလားပြောနိုင်လားအဲဒီလိုမှမလို့သင်္ကန်းဤကလာမှာလောဘနဲ့သိမယ်ဒေါသနဲ့သိမယ်မောဟနဲ့သိမယ်အဲဒီလိုမျိုးနဲ့သာသိမယ်ဆိုလို့ရှိရင်သင်္ကန်းဤကလာဘယ်ရောက်မှာလဲအပယ်လေးဘုံရောက်မှာခြင်းနေပြောနိုင်တယ်ဟုတ်တယ်မလားအဲ့ဒါကြောင့်မလို့မိမိတို့ရဲ့တေဂန်ဒီကာလမှာမိမိတို့ရဲ့ပါရလခီကိုကိုယ်နဲ့ဆုံးမချက်ချနိုင်ဖို့အတွက်ကကိုယ်နဲ့ကြိုးစားထားတဲ့ကုသိုလ်တရားပါပဲအဲ့ဒီကုသိုလ်တရားတွေမှာလည်းပဲအမိညာဆုံးကတော့ဘာကုသိုလ်လဲဝိပဿနာကုသိုလ်ပါပဲလို့အဲ့ဒီလိုသဘောပေါက်ပြီးတော့ဝိပဿနာကုသိုလ်ကိုချက်ကုန်ချက်ခဲကျိုးကျိုးစားစားအားထုတ်ကြပါအဲ့ဒီလိုအားထုတ်ကြပြီးတော့အ ਨੇ ဆုံးတော့အပင်မှလွတ်ရအ ਨੇ ဆုံးတော့အပင်လေးပါးမှလွတ်တဲ့သုခတိကိုရအောင်ကြိုးစားကြပါလို့တိုက်တွန်းနေတဲ့ကေသာရိပုတ္တရာအောင်လို့